Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် April 17ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 24 25 30 50နဲ့ line meter 190ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။ကျွန်မအေးသနာကျမအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာအမေရိကန်တို့အနုမြူပုံချခဲ့တဲ့ဂျပန်နိုင်ငံ Hiroshima မြို့ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတူပထမဦးဆုံးသွားရောက်မှုအနေနဲ့ရောက်သွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့တက်တန်အရင်ဆုံးနိုင်ငံရေးပါတီဖြစ်တဲ့ Democrat Party ခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးပါတီတွေဟာစစ်တပ်ကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပူးပေါင်းပြီးတော့ဆန့်ကျင်လိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်မခင်ပြူထွေးရေ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေတိုးလာအောင်လုပ်ဖို့အတွက်အခက်အခဲတွေရှိနေတော့မယ်လို့ပညာရှင်တွေကထောက်ပြပြောဆိုနေပါတယ
်။အဓိကအချက်ကအမေရိကန်ရဲ့စီးပွားရေးပေးဆုံးမှုကိုရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတဲ့အပေါ်မှာအဓိကမူတည်နေတယ်လို့ကျွန်တော်နားလဲပါတယ်။အဲ့ဒီဟာကလည်းအမေရိကန်ဘက်ကဒီချိန်ကသူကသူရွေးကောက်ပွဲနဲ့လှုပ်ရှုပ်နေတဲ့နောက်သူတဲ့အစိုးရတဲ့
စီးပွားရေးပညာရှင်ဦးခင်မောင်ညိုရဲ့သုံးသက်ချက်ပါမကြာခင်မှာပြည်စုံကိုနားဆင်နိုင်ပါတယ်။တခါကချင်ပြည်နယ်အတွင်းလက်နက်ကိုင်ပြပခတွေတကြော့ပြန်လဲဖြစ်ပွားနေတာနဲ့အတူစစ်ပြေဒုက္ခတွေရဲ့နောက်ဆုံးအခြေအနေနောက်ဒီလိုအခြေအနေတွေကြောင့် NLD ဦးဆောင်တဲ့အစိုးရတဲ့အတွက်ဘလို့စိန်ခေါ်မှုတွေဖြစ်လာနိုင်မလဲဆိုတာအပြင်တကြံကာလရေကစားကြသူတွေအတွက်အပူချိန်ပြင်းတဲ့အချိန်တွေမှာသတိထားနေကြဖို့ဘလို့သတိပေးချက်တွေရှိနေတယ်ဆိုတာကိုလည်းကြားကြရမှာပါအခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုရနိုင်တို့ကတလဲကြင်ညာပေးပါမယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ပြီးဆုံးခံနေမှာအမေရိကန်ကအနုပြုပုံချခဲ့တဲ့ Hiroshima မြို့ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတူပထမဦးဆုံးရောက်ရှိမှုအနေနဲ့သူရောက်လာရတာအထူးကိုခံစားရပြီးတော့ဂုဏ်လဲယူမိပါကြောင်းပြောကြားသွားပါတယ်။ Mr. Kerry ဟာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံသားရဲ့ဝန်ကြီးတွေနဲ့နှစ်ရက်တာစီဝဲဝဲပြီးမှပြောသွားတာပါ။ Hiroshima အနုပြုပုံတန်တင်ခဲ့ရတဲ့သူတွေအတွက်ဒုတိယကမ္ဘာစစ်အထိမ်းအမှတ်နေရာကိုဒီနှစ်ရက်တာခီးစဉ်အတွင်းမှာပဲမစ္စတာကယ်ရီရောက်လာခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံမှာမေလကျင်းပမဲ့ G7 နိုင်ငံထိပ်သီးခေါင်းဆောင်များစီဝေးပွဲကိုတက်ရောက်ဖို့အတွက်သမ္မတအိုဘားမားလာရောက်တဲ့အခါမှာတော့ဒီအထိမ်းအမှတ်နေရာကိုလာရောက်မှလားလို့မစ္စတာကယ်ရီကမေးတော့အမေရိကန်သမ္မတဒီမျိုးကိုတနေ့တော့ရောက်ရှိလာနိုင်မယ်လို့သူမျှော်လင့်ကြောင်းပြောပါတယ်။သမ္မတအိုဘားမားကိုရိုင်းကလည်းဟီရိုရှိမားကိုတွားရောက်ချင်ကြောင်းပြောဖို့ပြင်မယ်လေဒီတစ်ခေါက်ဂျပန်ခီးစင်မှာတော့အချိန်ရမရသူမသိကြောင်းလည်းမစ္စတာကယ်ရီကဆိုပါတယ် G7 နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာနျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးတို့ကိုအဓိကဆွေးနွေးခဲ့ကြပါတယ်အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်မှုစူးစမ်းနေတဲ့ Republican သမ္မတလောင်း Donald Trump ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့အမေရိကန်ကိုတိတ်ကြီးမိခိုမနေရအောင်လို့နျူကလ িয়ার လက်နက်လက်ဝယ်ပိုင်ထားသင့်တယ်လို့ပြောတာကိုဘလို့တုံ့ပြန်မလဲဆိုပြီးတော့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါကိုမေးတော့ဂျပန်နိုင်ငံအတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ဆိုတာတွေးကြည့်လို့တော့မရဘူးလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကဖြေကြားသွားပါတယ်ရှင်
ရဂံမြူတော်စုမှာ2016သမ္မတရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့ကြိုးစားနေကြသူတွေထဲမှာတခြားသူတွေထက်ဆိုရင်ဒီမိုကရက်သမ္မတလောင်းနေရာရှင်ပြိုင်နေသူဘာနီဆန်ဒါစ်ကိုမဲထည့်မယ်ဒါမှမဟုတ်သူ့ကိုမဲထည့်ဖို့ကြိုးစားနေတယ်လို့အမေရိကန်နိုင်ငံသားအများစုကပြောထားကြောင်းဒီကနေ့ထုတ်လိုက်တဲ့စစ်တမ်းကောက်ယူချက်တစ်ခုမှတွေ့ရပါတယ်။ AP သတင်းဌာနကပြုလုပ်တဲ့ GFK စစ်တမ်းကောက်ယူချက်ကမတ်လ31ရက်နေ့နဲ့ April 4ရက်နေ့ကြားမှာလူ1,096ယောက်ကိုစစ်တမ်းကောက်ယူထားတာဖြစ်ပါတယ်။27ရာခိုင်နှုန်းကသူတို့ဘာနီဆန်ဒါစ်ကိုတေချာပေါက်မဲထည့်မယ်လို့ပြောထားပြီးတော့41ရာခိုင်နှုန်းကတော့သူ့ကိုမဲထည့်ဖို့စဉ်းစားမယ်လို့ပြောပါတယ်။ဒီမိုကရက်တစ်သမ္မတလောင်းရှင်ပြိုင်မှုမှာရှေ့ကဦးဆောင်နေတဲ့ Hillary Clinton ကိုတော့တေချာပေါက်မဲထည့်မယ်ဆိုတာနဲ့စဉ်းစားမယ်ဆိုတာမှာနှမျိုးပေါင်း50ရာခိုင်နှုန်းထောက်ခံပါတယ်။ Republican ဘက်ကဆိုရင် Ted Cruz နဲ့ John Kasich တို့ကို43ရာခိုင်နှုန်းစီနဲ့သူတို့တဲမှာရှေ့ဆုံးကပြေးနေတဲ့ Donald Trump က35ရာခိုင်နှုန်းရရှိပါတယ်။လုံးဝကိုမထောက်ခံဘူးဆိုတဲ့စစ်တမ်းမှာတော့ Mr. Trump က63ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။ဒါဟာဖေဖော်ဝါရီလမှာကောက်ခဲ့တဲ့အလားတူစစ်တမ်းမှာဖြေခဲ့တဲ့54ရာခိုင်နှုန်းဆိုတာကနေမြင့်တက်သွားတာပါ Mr. Kasich နဲ့ Mr. Sanders တို့ကပဲထောက်ခံမှုတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတက်တန်းအတွင်းအဆိုးရွားဆုံးအမှားကတော့လီဗျားနိုင်ငံကို2017မှာနေတိုးကဝင်ရောက်ပြီးတော့လီဗျားခေါင်းဆောင်မိုမာဂဒါဖီကိုဖျောက်ချပြီးတဲ့နောက်နိုင်ငံအတွက်တေချာပြင်ဆင်မထားခဲ့လို့လီဗျားနိုင်ငံမှာဗျမ်းပဒါဖြစ်ပြီးတော့ကြံရိတ်ခဲ့ရတာပဲဖြစ်တယ်လို့ပြောသွားပါတယ်။မစ္စတာအိုဘားမားကသူ့အိမ်ဘူရိုမှာရှိနေတဲ့သမ္မတတက်တန်း20အတွင်းမှာက ောင်းအောင်လုပ်ခဲ့နိုင်တာတွေအမှားယွင်းဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုက Fox News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှအခုလိုပြောသွားတာပါ။လီဗျားကိုဝင်ရောက်ဆွတ်ဖက်တာကတော့လုံးတဲ့နဲ့အလို့ဖြစ်ပါရဲ့။ဒါမဲ့လီဗျားနိုင်ငံဟာအခုချိန်ထိကစင်ကြရဖြစ်ပြီးကြံ့နေခဲ့တယ်လို့ပြောပါရဲ့။လွှတ်တော်တွေကိုပြည်သူစစ်တွေကထိန်းချုပ်ပြီးတော့အစိုးရဖွဲ့ထားတယ်။ဒါကြောင့်မလို့လီဗျားကနေပြီးလူတွေအများဆုံးပဲဥရောပကိုပြောင်းရွှေ့ထွက်ပြေးပြီးတော့ဥရောပကိုရွှေ့ပြောင်းဝင်ရောက်သူပြဿနာကြီးပေါ်လာရတာဖြစ်ပါရဲ့။တမရအိုဘားမားကလီဗျားနိုင်ငံဟာအခုချိန်ပြဿနာတွေတဘုံတစ်ပင်ရှိနေတော့မယ်လို့ပြောပြီးတော့Atlantic Magazine နဲ့နောက်တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့လီဗျားကိုသူတို့ဝင်ပြီးတဲ့နောက်မှာဗြိတိသျှဝန်ကြီးချုပ် David Cameron ကလည်းတခြားကိစ္စတွေနဲ့ရှုံ့နေခဲ့တယ်လို့ဆိုပါတယ်။အဲဒီတော့ကပြင်သစ်သမ္မတ Nicolas Sarkozy ကလည်း Gaddafi ကြာဆုံးပြီးနောက်ပိုင်းလီဗျားအရေးကင်တွေပေါ်မှားယွင်းခဲ့တယ်လို့ဝေဖန်သွားပါတယ်။သမ္မတ Obama ကသူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့ American ပြည်အောင်စုကိုစီးပွားပြက်ကတ်ထဲကနေကယ်တင်နိုင်ခဲ့တာပဲဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။
Greece နဲ့ Macedonia နဲ့နိုင်ငံနယ်ဆက်ကအိုက်ဒိုမီနီနယ်ဆက်ဖြတ်တဲ့နေရာမှာ Macedonia ရဲတွေကဥရောပကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေကိုမျိုးရည်ယူဘုံတွေ Robert Jason နေနဲ့ပြစ်ခတ်ခဲ့တာကြောင့်တင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဒုက္ခသည်တွေရာနဲ့ချီပြီး Greece နိုင်ငံဘက်ချမ်းကနယ်ဆက်ချန် CEO တွေကိုဖြတ်ပြီး Macedonia ဘက်ကိုဝင်ဖို့ကြိုးစားရာကနေအခုလိုတင်းမာမှုတွေဖြစ်ပေါ်လာခဲ့တာပါ။တင်းလာနေတုန်းကတော့ရွှေ့ပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေဒါဇင်နဲ့ချီပြီးနိုင်ငံနယ်ဆက်က Greece ဘက်အချမ်းမှစုဝေးခဲ့ကြပြီးတော့ပြဿနာတစ်စုံတစ်ရာတော့မရှိခဲ့ဘူးလို့သတင်းတွေကဆိုပါတယ်။တနင်္ဂနွေနေ့ကတစ်ဖက်နဲ့တစ်ဖက်ထိတိုက်တွေ့ခဲ့ကြပြီးတဲ့နောက်လူ300လောက်ကိုစေဝါကုသမှုတွေလုပ်ပေးနေရပြီးတော့အများစုကမြေယူယူဘုံကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်ပြီးတချို့တွေကလည်းရောဘာဂျီဇန်ထိမှန်ပြီးတော့ဒဏ်ရာတွေရခဲ့တာဖြစ်တယ်လို့စေဝါဆိုင်ရာအကူအညီပေးပရာဟိတအဖွဲ့ကပြောပါတယ်။မက္ဆီဒိုနီးယားလုံခြုံရေးအဖွဲ့ဝင်23ယောက်ဒဏ်ရာရခဲ့ပြီးတော့အများစုကဆန္ဒပြသူတွေပြစ်ခဲ့တဲ့ဂဲတွေထိမှန်ခဲ့တာဖြစ်တယ်လို့မက္ဆီဒိုနီးယားတောင်ရှိသူတွေကပြောပါတယ်။မက္ဆီဒိုနီးယားဘက်ကသူတို့ရဲ့နယ်စပ်ကိုဖွင့်ပေးလာနိုင်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတော့အိုက်ရိုမီနီဒုက္ခသည်စခန်းမှာတင်းမာမှုတွေအခုလိုဖြစ်ပွားလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းနိုင်ငံရဲ့တက်တန်းအရင်ဆုံးနိုင်ငံရေးပါတီဖြစ်တဲ့ Democratic Party ခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးပါတီတွေဟာစစ်တပ်ကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပူအောင်ဆန့်ကျင်လိုက်ကြပါတယ်။ဒီလိုမျိုးဒီမိုကရေစီပါတီကဆန့်ကျင်လို့ဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုလူမှုဆန္ဒခံယူပွဲဩဂုတ်လမှာကျင်းပမယ့်ကိစ္စကိုအများကတန်လျောက်ဝင်စီပြီးတော့တခြားနိုင်ငံရေးပါတီတွေကလည်းအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုဆန့်ကျင်ဖို့တောင်းဆိုကြတာဖြစ်ပါတယ်။ဝင်ကြီးချုပ်ဟောင်းအဘီဇစ်ဝီဂျာဂျူကဥဆောင်တဲ့ဒီမိုကရက်ပါတီခေါင်းဆောင်တွေကအဲ့ဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုပေါ်ပေါ်တင်တင်ဝေဖန်ပြီးတော့ဒီမိုကရေစီကိုအနားပေးထားကြတယ်လို့ပြောပါတယ်။ဝင်ကြီးချုပ်ဟောင်းအဘီဇစ်ကဒီဖွဲ့စည်းပုံဥပဒေမူကြမ်းဟာဒီမိုကရေစီသဘောထားတွေကိုပြက်ပြားစေတယ်။အာဏာပိုင်တွေနဲ့နှိုင်းယှဉ်ရင်ပြည်သူတွေရဲ့အင်အားကိုရုတ်ရော့စေတယ်လို့တင်းနှင်းဂရီနေညပိုင်းမှာပြုလုပ်ထားတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါအပြင်နိုင်ငံရေးဖြစ်စဉ်မှာလူလူရဲ့ပါဝင်နိုင်ခွင့်ကိုပိတ်ပင်ထားတယ်လို့သူကဝေဖန်ပါတယ်။2014ခုနှစ်မှာအာဏာရလာခဲ့တဲ့အစ်စ်အစိုးရဟာစစ်တပ်ကိုယ်စားလှယ်အမှတ်250ပါဝင်တဲ့အထက်လွှတ်တော်ကိုထည့်သွင်းရေးသူတို့ဒုတိယတစ်ခါအပြီးရေးဆွဲတဲ့ဖွဲ့စည်းပုံဥပဒေမူကြမ်းကိုအတည်ပြုဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒါဟာမူကြမ်းရေးဆွဲရေးကော်မတီကရေးတဲ့အဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေကရွေးချယ်တဲ့ကိုယ်စားလှယ်200အထက်လွှတ်တော်မှာထည့်သွင်းမယ်ဆိုတာနဲ့ကွဲလွဲနေပါတယ်။2014ခုနှစ်မှာအာဏာလက်လွတ်ခဲ့ရတဲ့ပွေထိုင်းပါတီကလည်းဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုပယ်ချပြီးတော့ဩဂုတ်လလူမှုဆန္ဒခံယူပွဲကိုစတင်ကြဖို့နှိုးဆော်နေပါတယ်။လက်ရှိဝင်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကတော့ဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုဝေဖန်သူတွေကိုတိုက်ခိုက်ပြောဆိုရဲဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်
။တရုတ်နိုင်ငံရဲ့စီးပွားရေးအပြောင်းလဲနဲ့ကမ္ဘာစီးပွားရေးမှာဝယ်လိုအပ်ချက်ဆင်းမှုတွေဖြစ်လာနိုင်ကြတဲ့ကြောင့်အရှေ့အာရှပစိဖိတ်ဒေသရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအခုနှစ်နဲ့ရှေ့နှစ်တွေမှာအတန်အသင့်ပဲကြီးထွားလာဖို့ရှိတယ်လို့ကမ္ဘာဘဏ်ကပြောလိုက်ပါတယ်။အာရှပစိဖိတ်ဒေသနဲ့ပတ်သက်ပြီးတစ်နှစ်နှစ်ကြိမ်ထုတ်ပြန်တဲ့ခန့်မှန်းချက်ထဲမှာဒီဒေသရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2016မှာ 6.3 ရာခိုင်နှုန်းရှိမှဖြစ်ပြီးတော့2019မှာတော့ 6.2 ရာခိုင်နှုန်းရှိမှဖြစ်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေရဲ့စီးပွားရေးကတော့ 6 ရာခိုင်နှုန်းထိတိုးတက်လာပြီးတော့ဒေသတွင်းမှာအတိုးတက်ဆုံးရှိမှဖြစ်ပါတယ်။ချိန်ထဲမှာပဲတရုတ်နိုင်ငံဟာပြည်ပပုတ်ကုန်ကိုအခြေခံတဲ့စီးပွားရေးကနေစားသုံးသူတွေရဲ့ဝယ်လိုအားကိုအခြေခံတဲ့စီးပွားရေးကိုပြောင်းလဲလာတာနဲ့အမျှ စီးပွားရေးတိုးတက်မှုနှုန်းဟာအခုနှစ်မှာ 6.8 ရာခိုင်နှုန်းရှိရာကနေ 2019 မှာ 6.5 ရာခိုင်နှုန်းအထိကျဆင်းသွားမှာဖြစ်ပါတယ်ခင်ဗျာ
။လူပေါင်း100ကျော်သေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံတောင်ပိုင်းကာရာလာပြည်နယ်အတွင်းကဟိန္ဒူဖျားကြောင်မီးလောင်မှုနဲ့ပတ်သက်လို့ဆက်နွယ်တဲ့လူ9ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့စစ်ဆေးမေးမြန်းမှုတွေပြုလုပ်နေပါတယ်။မီးလောင်မှုဖြစ်ပွားခဲ့တဲ့နေရာကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတွားရောက်ကြည့်ရှုခဲ့ပြီးတော့မီးလောင်မှုကြောင့်ဒဏ်ရာရခဲ့ရတဲ့လူ380ကိုအကူအညီပေးကြဖို့ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြောဆိုခဲ့ပါတယ်။မီးလောင်နှစ်ဆင်ကျင်းပနေကြဘာသာရေးပွဲတော်မှာတင်းငွေတွေကမီးပန်းဖောက်ပွဲကြည့်ဖို့ဖျားဘူးတွေအများပြားစုဝေးနေချိန်မှာဖျားကြောင်းသားကမီးရှုမီးပန်းအမြောက်များတူလောင်ထားတဲ့ကိုရောင်ပေါ်မီးဝါဆင်ပြီးပောက်ကွဲခဲ့တာဖြစ်ပါတယ်ရှင်
။ကဘာတော်ဝန်းကတော်ရီထဲမှာရှိနေတဲ့ကြားကောင်ရီဥရီဟာရာစုနှစ်တစ်ခုတွင်ပထမဆုံးအချိန်မြင့်တက်လာခဲ့တယ်လို့တော်ရိုင်းတရိတ်ဆန်များထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကလွန်လာနေမှာပြောလိုက်ပါတယ်။ဒီအဖွဲ့တွေနဲ့အစိုးရတွေကရည်တွက်ပြီးနောက်ဆုံးထုတ်ပြန်လိုက်တဲ့ကဘာကြားကောင်ရီစည်းရင်းဟာ3890ရှိတယ်လို့ဆိုပါတယ်။ဒီရည်တွက်ဟာပြီးခဲ့တဲ့2010တုန်းကနောက်ဆုံးအချိန်ကဘာတော်ဝန်းမှရည်တွက်ခဲ့တဲ့ရည်တွက်ထက်ကိုတိတိကျကျတိုးတက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကစုစုပေါင်းကြားကောင်ရီဟာအနိုင်ဆုံးရောက်ရှိခဲ့ပြီးတော့3200သာရှိတယ်လို့ဆိုပါတယ်။ကဘာတော်ရိုင်းတရိတ်ဆန်များရမုံငွေအဖွဲ့နဲ့ကဘာလုံးဆိုင်ရာကြားထိန်သိမ်းစောင့်ရှောက်ရေးနီနောဖလေတဲ့အဖွဲ့ကလည်းအဲ့လိုပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဲအေးတနာကျော်နဲ့ကုရနန်တို့ကြီးညာပေးခဲ့ကြတာပါ။သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေတလဲတင်ပြပေးမိတဲ့အထက်ကအရင်ဆုံးဒီမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့မှာဘလို့ခက်ခဲတွေရှိနေသလဲဆိုတာကြည့်အောင်ပါရှင်။မြန်မာနိုင်ငံရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုကပြီးခဲ့တဲ့နှစ်အတွင်းမှာထိထိတတ်တာတိုးလာခဲ့ပြီးရင်းနှီးမြှုပ်နှံမှုပုံစံလည်းပြောင်းလဲလာခဲ့ပါတယ်။လက်တလုံးမှာတော့မြန်မာနိုင်ငံအတွက်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုများနေဆဲဖြစ်ပြီးတော့အနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုကတော့များများဆဆမရှိသေးပါဘူး။ဒါပေမဲ့အစိုးရတက်လက်ထက်မှာအနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ဝင်ရောက်လာမယ်လို့စီးပွားရေးတိုင်ဝမ်ကတော့မျှော်လင့်နေကြတာပါ။မသိငီထိုက်ကစူးစီးတင်ပြထားပါရရှင်။
မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံမှုကပြီးခဲ့တဲ့2014-2015ဘဏ္ဍာရေးနှစ်မှာအမေရိကန်ဒေါ်လာ 6.4 ဘီလီယံကိုကျော်လွန်ခဲ့ပြီးအရင်နှစ်ကပမာဏနဲ့နှိုင်းယှဉ်ရင်2ဆကျော်မြင့်တက်လာတာဖြစ်ပါတယ်။စွဲရည်နဲ့သဘာဝဓာတ်ငွေကဏ္ဍမှာရင်းနှီးမြှုပ်နှံမှုအများဆုံးဖြစ်နေစေဖြစ်ပေမဲ့ဆက်သွယ်ရေးသယ်ယူပို့ဆောင်ရေးဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာလည်းတည်ထားတဲ့တိုးတက်မှုတွေရှိလာပါတယ်။တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအပေါ်ကိုအဓိကမှီခိုနေရတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုကဏ္ဍအတွင်းအစိုးရတဲ့လက်ထက်မှာတော့အနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုရောအကူအညီတွေပါဝင်လာမဲ့အနေအထားရှိတယ်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ်
။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့ဆက်ဆံရေးပေါ့လေသူကနိုင်ငံတကာဆက်ဆံရေးအတူတူတော့နောက်နိုင်ငံများနဲ့ဆက်ဆံရေးကောင်းမွန်တော့အကူအညီရောနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေမကဘဲနိုင်ငံသားအကူအညီတွေပါပို့ရမယ်လို့ပြောလဲနေတယ်။အဓိကအချက်ကအမေရိကန်ရဲ့စီးပွားရေးဆုံးမှုကိုရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတဲ့အပေါ်မှာအဓိကမူတည်နေတယ်လို့ကျွန်တော်နားလဲပါတယ်
။အကျိုးအမြတ်များတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊အင်ယာမြေဆောက်လုပ်ရေးလုပ်ငန်း၊နောက်မကြာခင်ကဖွင့်လှစ်လိုက်တဲ့ရန်ကုန်စတော့ကိတ်ချိန်းမှာလည်းအရောင်းအဝယ်ဖြစ်လာနိုင်ပေမဲ့မြန်မာပြည်သူအများစုမှီခိုနေတဲ့စိုက်ပျိုးရေးလုပ်ငန်းဖက်မှာတော့မြေယာပြဿနာ၊ဈေးကွက်အခက်အခဲတို့ကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတိုးလာမဲ့အခြေအနေမရှိဘူးလို့လည်းသုံးသပ်ပါတယ်။ပြည်ပတင်ပို့မှုကိုအဓိကအားထားနေရတဲ့မြန်မာအထည်ချုပ်လုပ်ငန်းမှလည်းနိုင်ငံတကာဈေးကွက်ကိုကျယ်ကျယ်ပြန့်ပြန့်တင်ပို့နိုင်တဲ့အနေအထားနှဲပါနေသေးပြီးအဓိကကတော့အစိုးရရဲ့မူဝါဒတွေပြင်ဆင်ဖို့လိုတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမြင့်စိုးကပြောပါတယ်
။ဟိုချိန်နဲ့အားရစရာတော့မရှိသေးပါဘူး။တိုးတက်မှုကတော့ရှိပါတယ်။ချိန်နဲ့အားစရာမရှိတာနံပါတ်၁ကဈေးကွက်မပြည့်စုံသေးပါဘူး။အမေရိကန်ဈေးကွက်ကိုကျွန်တော်တို့ပြည်ဆောင်သွားမရဘူး။ယူရောပဈေးကွက်တက်ပါတယ်၊ဂျပန်ဈေးကွက်တက်ပါတယ်။သို့တော်လည်းယူရောပနဲ့ဂျပန်ကလည်းစီးပွားရေးအခြေအနေတွေကကောင်းမွန်မွန်သူတို့မှလည်းတန်တန်မာမာမရှိသေးတဲ့အခြေအနေတွေရှိပါတယ်။ဒါဈေးကွက်အခြေအနေပေါ့။ပြည်တွင်းအခြေအနေမှာလည်းကျွန်တော်တို့က CMB လုပ်ငန်းကိုပဲလုပ်လို့ရပြီး FOB စနစ်ကိုကောင်တဲ့ပေါ်နိုင်တဲ့အနေအထားမျိုးမရှိသေးပါဘူး။ဒါ policy နဲ့ဆိုင်ပါတယ်။အဲ့ဒီ policy ကနှစ်ခုပါ။နံပါတ်၁ကတော့ဂျပန်ရဲ့ငွေကြေးဆိုင်ရာစားရစားတာကိစ္စ။နောက်ဒုတိယကိစ္စကတော့ကျွန်တော်တို့ဒီအခွန်တုတ်ဆိုင်ရာကိစ္စအဲ့ဒီနှစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့ကလက်ခစားစနစ်မှာပဲနေရပြီးတော့ FOB စနစ်ကုံသွဲမှုစနစ်ကိုကျွန်တော်တို့မပြောင်းနိုင်သေးပါဘူး
။လက်ရှိမြန်မာအထည်ချုပ်လုပ်ငန်းမှာတော့တရုတ်ဟောင်ကောင်နဲ့ထိုင်ဝမ်တို့ကရင်းနှီးမြှုပ်နှံမှုအများစုဖြစ်ပြီးအနောက်နိုင်ငံတွေဘက်ကတော့နိုင်ငံရဲ့အခြေခံအဆောက်အအုံခိုင်မာမှုမရှိတာနဲ့ပြည်ရင်းကစနစ်တွေတည်ငြိမ်တဲ့အခြေအနေကိုစောင့်ကြည့်နေစေဖြစ်တာကြောင့်ရင်းနှီးမြှုပ်နှံမှုနှေးပါနေသေးတယ်လို့သူကပြောပါတယ်။မြမပြုပြင်ပြောင်းလဲရေးကိုနှောင့်နှေးစေသူတွေ လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်သူတွေတိုင်းရင်းဒေသပဋိပက္ခတွေနဲ့မြောက်ကိုရီးယားနဲ့ဆီရေးဆက်ဆံရေးမှာပါဝင်ပတ်သက်သူတွေကိုအမေရိကန်ပြည်ထောင်စုဘက်ကတန်းခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ထုတ်ကုန်တွေအမေရိကန်ပြည်ထောင်စုကိုတင်သွင်းခွင့်ကိုတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့အထွေထွေလိုင်စင်အမှတ် 18 နဲ့ 2012 ခုနှစ်နိုဝင်ဘာလမှာပြန်ပြီးခွင့်ပြုခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအတိုက်အခံတွေအပြတ်အသတ်နိုင်ရခဲ့ပြီးတဲ့နောက် 2015 ခုနှစ်နှစ်ကုန်ပိုင်းကစလို့အမေရိကန်အစိုးရဘက်ကအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားလေးစိတ်တွေစိတ်ကမ်းတွေကနေကုန်စည်သဲဆောင်ခွင့်ကန့်သက်ချက်ကို6လအရာကြီးဖြည့်လျှော့ပေးထားပါတယ်ရှင်။
ဒါကတော့ဒီမြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုတွေတိုးလာမဲ့အခြေအနေနဲ့နေနေတဲ့ဆိုတဲ့အကြောင်းပညာရှင်တွေရဲ့သုံးသပ်ပြောဆိုမှုတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြခဲ့တာပါ။တခါလက်နက်ကန်ပြည်ပကတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြချင်ပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတည်တက်လာပြီးတဲ့နောက်ကချင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့ဒီလက်နက်ကန်ပြည်ပကတွေကြောင့်မလို့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြပါသေးတယ်။အစိုးရတက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့အကြားပြီးခဲ့တဲ့သတင်းပတ်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအခုလောလောဆယ်တည်ငြိမ်သက်နေပေမဲ့လို့ဒုက္ခသည်တွေကတော့အနေနဲ့မပြန်နိုင်ကြသေးပဲဖြစ်နေတာပါ။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားလာအတော်ကြာတိုက်ပွဲတွေငြိမ်သက်နေခဲ့ရာကအစိုးရအသစ်တက်လာပြီးတဲ့နောက်ပြီးခဲ့တဲ့အပတ်အတွင်းကနှစ်ရက်ဆက်တိုက်တိုက်ခိုက်တာတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေကတော့ KIA ဌာနချုပ်လိုင်စာအနီးဗမော်မြစ်ကြီးနားကလန်းဘေးမှာရှိတဲ့ဘန်တောင်ရံရွာအနီးမှာဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွေမှာတော့အဲ့ဒီကြေးရွာအနီးကဥယျင်ခြံလုတ်ကိုင်နေတဲ့ရွာသားတွေယာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့ဒေသခံတဦးကပြောပါတယ
်။ဒီအစိုးရတပ်ကလည်းအဲ့လိုယာနဲ့ချီမှစစ်ကြောင်းနဲ့အလားတိုက်တော့ဆီလို့ဖြစ်ပြလာတော့အဲ့လိုပေါ့။မင်းတို့ဥယျင်ကအကုန်လုံးဆုံးတော့ပြာကျော်တော့ရှိမှာ
တင်းချောင်သွားသူတွေဟာမြစ်ကြီးနားဝိုင်းမော်နဲ့လိုင်ဇာကဆေးချောင်စခန်းတွေမှာခိုလုံပြီးဘန်တောင်ရံကိုလာရောက်အလုပ်လုပ်သူတွေပါတယ်လို့အရင်ကတည်းကအဲ့ဒီဒေသကနေဘယ်ကုန်မှတင်းချောင်မသွားတဲ့မိသားစု20လောက်လဲပါဝင်တယ်လို့ပြောပါတယ်ပြီးခဲ့တဲ့အပတ်အတွင်းကဘန်တောင်ရံအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ဒီရက်ပိုင်းမှာတော့ထပ်မံဖြစ်ပွားတာမရှိတော့ကြောင်း PCG ကကချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ကဥလမိုင်ခွန်ကြားကပြောပါတယ်
ဘန်တော့ရမှာအဲ့ဒါခုနကနေရှိနေတယ်ဒီနောက်အခုခုတော့ဘာမှမဖြစ်တော့
တိုက်ပွဲဖြစ်ပွားတဲ့ရပိုင်းအတွင်းမှာတော့လိုင်ဇာမှာ KIO နဲ့အရက်သားတွေပူးပေါင်းပါဝင်တဲ့နိုင်ငံရေးအကြံပေးအဖွဲ့ကအစိုးရအသင်းနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA နဲ့ Federal ပြည်ထောင်စုအရေးအပါအဝင်နိုင်ငံရေးဆွေးနွေးဖို့အတွက်အစည်းအဝေးကျင်းပနေခြင်းလည်းဖြစ်ပါတယ်ဒီနေ့ထုတ်အစိုးရပိုင်သတင်းစာမှာတော့NCA လက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တံတော် SSA ဝဟိုင်းအဖွဲ့ကတပ်မတ်နေမြေကျော်လုံးငွေရောက်လာတာကြောင့်အစိုးရတက်တဲ့တိုက်ပွဲဖြစ်ကြောင်းဖော်ပြပါတယ်ဒီသတင်းမှာတော့မူဆယ်မြို့နယ်အတွင်းမလာကုံပိုင်းကတိုက်ပွဲ၅ကြိမ်ဖြစ်ပွားကြောင်းအလောင်း၃လောင်းနဲ့ယာယီတဲတွေကိုတင်စီရမိကြောင်းဖော်ပြထားတယ်လို့မလာ30ရည်နေကနေအေဘီလာ9ရည်နေအထိလိုက်လိုက်ရှင်းလင်းရမှာတော့ SSA ဝန်ဟိုင်းတပ်ဖွဲ့ဝင်20ကျော်နဲ့လက်နက်မျိုးစုံ49လက်အခြား KMB ကြောက်တွေအပြင်ဘင်းဖြူနဲ့စိတ်ကြွဆေးပြားတွေကိုပါတင်းစီရမိကြောင်းတက်မရော်ပိုင်မြောက်ရီသတင်းဌာနရဲ့ထုတ်ပြန်ချက်ကိုဖော်ပြထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီခေါ် SSPP SSA မြောက်ပိုင်းအဖွဲ့ကတာဝန်ရှိသူတဦးကတော့ဖမ်းဆီးခံရသူ10ယောက်ရှိကြောင်းနဲ့ဝန်ဟိုင်းဌာနချုပ်ဘက်မှာတော့တည်တည်ငြိမ်ငြိမ်ရှိကြောင်းပြောပါတယ်။
ကျောင်းလာတာပါဒီတက်ပြန်ဆေးကြည့်ရတာပဲ။ဒါဆိုအေးစေတာလည်းရှိရတယ
်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတော့ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့အပါအဝင်လက်မှတ်ရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်နဲ့ငင်းချဲရေးဆွေးနွေးဖို့အတွက်ပြင်ဆင်ထားကြပါတယ်
။လက်နက်ကန်ပြပခါတွေတဖန်ပြန်ဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုကိုမှုစော်စူးစီးတင်ပြပေးခဲ့တာပါ။တစ်ဆက်ထဲမှာပဲဒီအခုလိုမျိုးလက်နက်ကန်ပြပခါတွေပြန်ဖြစ်နေတဲ့အခြေအနေကအစိုးရအသစ်အတွက်ဘယ်လိုစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လဲဆိုတာကိုလည်းကြည့်အောင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရသက်တက်လာပြီးလပိုင်းတော်မှမပြည့်သေးခင်မှာပဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေတကြောပြန်ဖြစ်ပွားခဲ့တဲ့အတွက်အရက်သားစစ်စစ်အစိုးရအတွက်စိတ်ခေါ်မှုဖြစ်လာနိုင်တယ်လို့ယူဆမှုတွေလည်းထွက်ပေါ်နေတာပါဒီအတွက်လည်းဒီ NLD အစိုးရအနေနဲ့ပြည်တွင်းကြေးကြေးရေးကိုအမြန်ဆုံးဦးစားပေးအောက်ထည့်ပေါ်ဖို့လိုနေပြီလို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြကြပါတယ်မဆုမွန်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးကိစ္စတစ်ခုအဖြစ်ကင်တွယ်ဖြေရှင်းဖို့ကတိပြုထားတဲ့ NND အစိုးရတက်လာပြီးလပိုင်းအတွင်းမှာပဲတကြောပြန်ပေါ်ပေါက်လာတဲ့လက်နက်ကိုင်ပဋိပက္ခတွေဟာအစိုးရတည်းအတွက်စိန်ခေါ်မှုဖြစ်နိုင်တယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံရေးမှာဩဇာကြီးမားနေစေဖြစ်တဲ့စစ်တပ်ကအစိုးရတည်းအပေါ်အကဲဆတ်တဲ့ခြေလှမ်းတစ်ရက်လာစဉ်းစားစရာဖြစ်လာရတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွေ့အမှုခုခုတွေကမြင်ပါတယ
်ကျွန်တော်တို့ခုနှစ်ခါမှာချင်းနေရရှိတဲ့ဖြစ်နေသေးပဲပေါ့နော်ဆိုရသေးကလည်းခုမတက်ကစားဆိုတော့ငင်းချင်းဖြစ်စဉ်ကလည်းဘယ်လိုဆက်ချမယ်ဆိုတာကတော့ထူးထူးငငအားလုံးချင်းနေတဲ့အနေအထားမျိုးမရှိချသေးဘူးလို့တော့ထင်ပါတယ်နော်နောက်ပြီးတော့အတက်ခင်လေးမှရောအခုတက်နေတဲ့ကလမှာလည်းပဲပေါ့နော်ဒီမြောက်ပိုင်းမှာတော့ချူချာချာပြောပေမဲ့တက်ဖွဲ့အချိန်ညတော့နည်းနည်းပြင်းထန်တယ်လို့တော့ကျွန်တော်တို့တွေ့နေရတယ်ဒါကလည်းပဲကောင်းတဲ့လက္ခဏာတော့မဟုတ်ဘူးတချိန်ချင်းမှာနော်ကျွန်တော်တို့ညချင်းကိစ္စကိုလည်းပြောနေတယ်တက်ဖွဲ့အချိန်ကလည်းမရက်သေးဆိုတော့အချိန်တွေကိုသုံးသရတာဟိုစဉ်းစားရတာပြောရတာတော့နည်းနည်းခက်ပါရဲ့နော်ဆိုတော့ကျွန်တော်ကတော့ဘာဖြစ်ဖြစ်မြင်ကြည့်တာကတော့အားလုံးသက်ဆိုင်သူတွေကတော့ညချင်းစကားပြောပြီးညချင်းဖြစ်စဉ်ကိုအကောင်းဆုံးနီလာနဲ့ဆက်သွားဖို့တော့စဉ်းစားနေကြတယ်ပြင်ဆင်နေကြတယ်လို့အဲ့လိုနားလည်ပါတယ်ကျွန်တော်တို့ဖက်ကလည်းဒီလိုအနေထားနဲ့ပဲတော်ဖို့စဉ်းစားပါတယ်ပြင်လဲပြင်နေပါတယ်ပေါ့နော်စစ်တပ်ကနေပြီးတော့တက်လာတဲ့အစိုးရစီးကိုညာအားစားနေသလားကစားနေသလားအဲ့လိုအတွေ့အတွေ့တစ်ခါတစ်ခါဝင်တယ်ပေါ့ဗျာနော်တချို့ကလည်းဒီလိုပဲသုံးသပ်နေချက်တာလည်းကြားရပါတယ
်အစိုးရတက်ကိုဥဆောင်နေတဲ့ NND ကတော့ငြိမ်းချမ်းရေးဖော်ဆောင်ရေးဟာအဓိကဆောင်ရွက်မဲ့လုပ်ငန်းတစ်ခုဖြစ်မယ်လို့ပြောဆိုထားတာပါနိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကတော့အခုအခါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့လဲတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ဆွေးနွေးပြီးငြိမ်းချမ်းရေးကိုအကောင့်ထဲဖော်နိုင်မဲ့အလားအလာတွေရှိနေတယ်လို့သုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့လေကမ္ဘာပေါ်မှာအတိုင်းအတာတစ်ခုထိဩဇာရှိတဲ့ပုံကိုဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ဒီအပြစ်ခတ်ရစဲရေးလုပ်ငန်းစဉ်ကိုဒေါ်ဆန်းစုကြည်ကဦးဆောင်ပြီးတော့လုပ်ဖို့အလားအလာရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့တီးခြားမဟာဗျူဟာစီမံချက်တစ်ရပ်ကိုချမှတ်ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
လက်တလောကချင်းတအောင်းနဲ့ရခိုင်စတဲ့ဒေသတွေမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတကြောပြန်တိုက်ပွဲတွေပြန်ဖြစ်လာတဲ့အနေအထားပေါ်သမရသည့်ဦးထင်ကျော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူပြီးတော့ပြည်တွင်းငြိမ်းချမ်းရေးဘလို့ဖော်ဆောင်မလဲဆိုတာအရေးတကြီးဆွေးနွေးသင့်တယ်လို့လည်းဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်အဲ့ဒီလိုဖော်ဆောင်မှုကိစ္စမှာ NLD အစိုးရအဖွဲ့အနေနဲ့ဒီတပ်မတော်နဲ့အခြေလျင်ညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူဖို့လည်းလိုအပ်နေတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာ NLD အစိုးရအဖွဲ့အနေနဲ့သမရဦးထင်ကျော်အနေနဲ့เนาะလာမယ့်ရက်ပိုင်းအတွင်းမှာကာလုံအစည်းအဝေးကိုအမြန်ဆုံးခေါ်ယူပြီးတော့เนาะလက်ရှိဖြစ်ပေါ်နေတဲ့တိုင်းဒေသတွေကတိုက်ပွဲတွေကိုအမြန်ဆုံးရပ်ဆဲနိုင်မဲ့ဒီလန်းကိုရှာဖွေနိုင်မှုလိုအပ်ပါတယ်နောက်တစ်ဖက်ကလည်းပဲ NLD အစိုးရအနေနဲ့အပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးနဲ့ဆက်ဆက်တဲ့เนาะဟိုပါတီရဲ့လမ်းစဉ်လုပ်ငန်းစဉ်အဲ့ဒါတွေကိုစနစ်တကျချပြဆွေးနွေးနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်။တမရဟောင်းဦးသိန်းစိန်အစိုးရလက်ထံမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ပဲနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပါတယ်။ NCA လက်မှတ်ရေးထိုးမှုမှာအလုံးပါဝင်ရေးဆိုတဲ့မူကိုစွဲမြဲလက်ကင်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေဘက်ကတော့အစိုးရတဲ့နဲ့အတူငြိမ်းချမ်းရေးဖော်ဆောင်နိုင်မှုကိုလည်းမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။
လနက်ကံပြိပခနဲ့အစိုးရတဲ့ရင်ဆိုင်ရနိုင်တဲ့အခက်အခဲတွေအကြောင်းမဆုမှုစူးစီးတင်ပြခဲ့တာပါရှင်။အခုတစ်ခါကတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုက်ရက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်သိပေးချင်ပါတယ်ရှင
်။သောရရှိများရှင်NLD ပါတီဦးဆောင်တဲ့အစိုးရအသစ်နဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်ကြီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေကြပါတယ်။နိုင်ငံတကာထိပ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာသက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘယ်သူဖြစ်နိုင်ပါသလဲ။မြန်မာနိုင်ငံကိုသူ့ဘက်ကိုဘက်ပအောင်အရှိနဲ့အနောက်နိုင်ငံတွေကြားလွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင
်။တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။View American တန်ရဲ့တနင်္လာနေ့ညအစီအစဉ်ဒီကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတခါကတော့ဒီတကြံကာလရေကစားကြမဲ့သူတွေအပူချိန်ပြင်းထန်တဲ့အချိန်မှာသတိထားကြဖို့ဗားရီသတိပေးထားလဲကြည့်အောင်ပါ။အခုလက်ရှိဒီမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အပူချိန်မြင့်တက်နေပြီးတော့တချို့နေရာတွေမှာဆိုရင်အမြင့်ဆုံးအပူချိန်စံချိန်သစ်တင်တဲ့အထီတောင်မှပူပြင်းနေတယ်လို့မိုးလေဝသနဲ့ဆလာဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ဒီကမနက်ဖြန်မှာဆိုရင်တော့မြမရွေရအတာတကြပွဲတော်စတင်ကျင်းပတော့မှာဖြစ်တာကြောင့်ရေကစားကြမဲ့လူငယ်တွေအတွက်ဒီနေပူချိန်သိပ်ပြီးတော့ပြင်းတဲ့အချိန်တွေမှာရေကစားတာတွေကိုသတိထားကြဖို့ပြောဆိုထားပါတယ်။အပြည့်စုံကိုတော့ VUE သတင်းတော်မတ်တင်ငင်လင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့အားအပြင်းဆုံး El Niño ရာသီဥတုကိုခန်းစားနေရတဲ့အခုနှစ်နွေရာသီမှာနေအပူချိန်တွေဇက်တိုက်မြင့်တက်နေတာကြောင့်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအမြင့်ဆုံးအပူချိန်46ဒီဂရီစင်တီဂရိတ်ထိမြင့်တက်သွားခဲ့တယ်လို့အခြားဒေသတွေမှာလည်းအမြင့်ဆုံးအပူချိန်စံချိန်ချိုးတဲ့အထိမြင့်တက်နေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောပါတယ်
လေခါရလာတော့ရှိဘူးအပူချိန်လည်းတော့ဟိုတပြင်းပြန်တက်နေတယ်မိုးရွာတဲ့အခါလည်းနည်းနည်းလေးရွာတော့ဘောနောကတော့ဒီအချိန်ပြင်းနေတော့ပဲရရတော့တယ်ပေါ့နော်ဒီတော့ဆင်းလိုက်ကျွန်တော်တို့ဒီစနေကျူးတဲ့နှစ်စကန်ရှိပါလေဒီနေ့ဆိုလည်းဟိုစနေကျူးတဲ့စကန်ညီပေါ့အခုလို့ဆိုတော့ကျွန်တော်တို့ဒီကတော့မြန်မာနိုင်ငံလေပိုင်းညီမပေါ့လေဒီပြီးခဲ့တဲ့ကျွန်တော်တို့ကိုရနေရဆိုရင်ကျွန်တော်တို့ဒီ6ဒီဘောနော26ဒီဒီစင်ကြီးကြီးဖြစ်သွားတယ်ဒီတော့ဒီစင်ကြီးကြီးစင်ကြီးလေးပေါ့နော်အများဆုံးဒီနေ့လည်းနေစာကြီးကြီးစင်ကြီးလေးကအများဆုံးမရှိပါဘူးအနေနဲ့ဒီနောက်လေးမှာဟုတ်ကဲ့
ဒီနေ့ဧပြီလ17ရက်နေ့မိုးစလကထုတ်ပြန်တဲ့ထူးခြားနေ့အပူချိန်တွေအရမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာ45ဒီဂရီစင်တီဂရိတ်ထိမြင့်တက်နေပြီးကယားပြည်နယ်မှာလည်း43ဒီဂရီစင်တီဂရိတ်ထိမြင့်တက်နေတာပါဒါပြင်ရှမ်းပြည်နယ်ဟဲဟိုးမြို့မှာလည်း 36.6 ဒီဂရီစင်တီဂရိတ်ထိမြင့်တက်နေပြီးအမြင့်ဆုံးအပူချိန်စံချိန်တင်ခဲ့ပါတယ်။ဒီလိုတနိုင်ငံလုံးအတိုင်းအတာနဲ့အပူချိန်မြင့်တက်နေချိန်မှာပဲမနက်ဖြန်ဆိုရင်မြမရိုးရရေသပင်ပွဲတော်ကိုစတင်ကျင်းပမှာဖြစ်ပါတယ်။အပူချိန်လွန်ကဲတဲ့နေမွန်းတဲ့ချိန်ဒီမှာရေဆော့ကစားတာမျိုးကိုရှောင်ကျဉ်နေတယ်လို့ VOA ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်တာဝန်ခံဒေါက်တာတန့်စောကအခုလိုအကြံပြုလိုက်ပါတယ်
။အပူချိန်မြင့်နေတဲ့အချိန်မှာသူရေဆော့မိမယ်ဆိုလို့ရှိရင်ဒီလေဖြည့်လေငန်းယောဂါတွေပေါ့အဲ့လိုယောဂါတွေနဲ့သူတို့ဟိုဂျုံတင်းနဲ့နိုင်နေပေါ့နော်အဲအဲ့ယောဂါတွေကအထူးသဖြင့်တော့အသက်ကြီးတဲ့လူတွေမှာပို့ပြီးတော့ဂျုံတင်းနိုင်နေဆိုပေမဲ့ဒီငယ်ရွယ်လူငယ်တွေမှာလည်းဖြစ်နိုင်တယ်တော့ကြောင့်မို့လို့အဲ့အချက်လေးပေါ့နော်ဒီအရန်အပူပြင်းထန်နေတဲ့အချိန်မှာရေကစားတဲ့ရေကစားခြင်းကိုပြုလုပ်ဖို့အတွက်တော့အကြံပေးချင်ပါတယ်
ဒါပြင်အပူချိန်အရန်ပြင်းထန်နေတဲ့အချိန်မှာအရက်တေစာတောက်သုံးတာကိုလည်းဆင်ခြင်ဖို့ဒေါက်တာတန့်စောကအခုလိုတိုက်တွန်းလိုက်ပါတယ်
။လူငယ်တွေနဲ့အရေးကြီးဆုံးပေါ့နော်ဒီတကြံကာလအတွင်းမှာရူးဆိုင်ဖို့လိုတာကတော့အရက်တောက်တဲ့ကိစ္စပဲဖြစ်ပါတယ်။အရက်တောက်တာဟာအပူတန်အန်ရယ်ကိုဖြစ်ပေါ်လေစေတဲ့အပြင်ဖြစ်ပေါ်တဲ့အခါမှာလည်းပြင်းပြင်းထန်ထန်ခံစားရရှိနေရှိတယ်လို့ရှိတာကြောင့်မို့ပေါ့နော်ဒီအရက်တောက်သုံးမှုကိုမပြုလုပ်ဖို့အတွက်ဒီကျန်းမာရေးဝန်ကြီးများသာထုတ်ထားတယ်အပူတန်ကောင်ဝေးနှုတ်ဆော်ချက်မှာသူကလေလေနဲ့နဲ့ဖြစ်ပြီးတော့တိုက်တွန်းထားပါလေ
အပူချိန်ပြင်းထန်လွန်းတဲ့အယ်နီညိုရာသီဥတုမှာနေအပူချိန်မြင့်တဲ့နေ့လယ်၁၇နာရီကနေညနေ၃နာရီထိဖြစ်နိုင်ရင်အပြင်းမထွက်ကြဖို့ပေါ်ပါတဲ့အယောင်ဖြော့ချီတဲ့တွေဝတ်ဆင်ကြဖို့အပူချိန်ကြောင့်ချွေးထွက်လွန်းတဲ့အခါဓာတ်စားတောက်ပေးကြဖို့စီးကြိုနှလုံးသွေးတိုးယောဂါရှိသူတွေတက်ကြီးရွယ်အိုတွေနဲ့ကလေးသင်ငယ်တွေကိုလေဝင်လေထွက်ကောင်းတဲ့အရေးနေရာမှာနေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးချက်လည်းထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်
ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ပြည်ဝအမေရိကန်တန်ရဲ2016ခုနှစ်ဧပြီလ17ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားပါမယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သွင်းလောအစီအစဉ်နဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ကြပါပါ။အ
ရင်နဲ့တက်တက်ပြီးတော့ဒီစောက်ရီကိုယ်ရင်နဲ့တက်တက်ပြီးတော့ဒီအစိုးရတွေရောဒီရက်ဖက်အဆက်စီးတွေရောဒီမှာတော့ PC တွေရောအဲ့ဒါ101ဝိုင်းဝန်းပြီးတော့တခုခု
မြန်မာနိုင်ငံတွဲကြုံတွေ့နေရတဲ့ရေရှားပါမှုပြဿနာကိုစူပေါင်းအားနဲ့ဝိုင်းဝန်းဖြေရှင်းရင်ရနိုင်တယ်လို့ယုံကြည်တဲ့ VOA သောတာရှင်တို့ရဲ့အမြင်ကိုမကြခင်မှာပြေဆုံးနားဆင်လို့ရပါတယ်။အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။အိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကကုန်ပစ္စည်းတွေမြန်မာနိုင်ငံအထွန်းအတင်းဝင်ရောက်နေတဲ့အတွက်ကုန်သွယ်ရေးမညီမျှမှုတွေဖြစ်နေတယ်လို့မြန်မာနိုင်ငံဟာအဲ့ဒီနိုင်ငံတွေကမလိုလားတဲ့ပစ္စည်းတွေလာရောက်ဆွပစ်တဲ့နေရာတစ်ခုလိုတော့ဖြစ်နေတယ်လို့ဝန်ကြီးဒေါက်တာတန်မြင့်ကပြောပါတယ်။VOA မြန်မာပိုင်းရခိုင်ရုံးခွဲတာဝန်ခံတော်ခင်စိုးဝင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်မြင့်ကိုတွေ့ဆုံပြီးမျက်ထားတဲ့အပိုင်းနှစ်ကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ကြပါပါရှင်
နေဆက်ချင်းဆက်ဆက်နေတဲ့အထူးသဖြင့်အိန္ဒိယနိုင်ငံတွေပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ထိုင်းနိုင်ငံတို့ရှိတာပေါ့အဲသူတို့တွေကနေဖြတ်တန်းစီးဆင်းလာတဲ့ဒီကုန်စည်စီးဆင်းမှုပေါ့လေဒီတော့ trade balance ပေါ့အဲကုန်စည်စီးဆင်းမှုမှာဒီကုန်ပစ္စည်းတွေရဲ့အရေးအသွေးပေါ့ဥပမာတရုတ်ကဝင်တဲ့ပစ္စည်းတွေကကုန်သွယ်တဲ့ပစ္စည်းတွေကဝင်လာတဲ့ပစ္စည်းတွေကဒီမြန်မာနိုင်ငံသားတွေအတွက်စားသုံးမှုမသင့်မှုဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးကြီးကြပ်ဖို့ပေါ့ပို့ပြီးတော့ဒီတဲ့မကပို့ပြီးတော့အခုလုံနေတဲ့လက်ရှိလုံနေတဲ့ဒီဒုထုံးလုံးနည်းတွေနဲ့ပို့ပြီးတော့စီးစနစ်ကြတဲ့စနစ်ကိုဟိုဥစားထူထောင်မှုရှိပါလားရှင
်ဟုတ်ပါတယ်ဗျာဒီနေ့မှကျွန်တော်တို့နှစ်ချက်ပြောစရာရှိတယ်ပေါ့နော်အပေါ်မှာနိုင်ငံကနိုင်ငံကြီးတွေဂျာထဲမှာလူဝိမြနိုင်ငံကြီးဂျာထဲမှာတစ်ဖက်ကထိုင်းတို့အဲတိုးတက်တဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ဂျာထဲမှာနေရတော့ကျွန်တော်တို့နိုင်ငံကသူတို့စီမှာဈေးကွက်ရမယ်လို့နိုင်ငံတကာပြောကြတယ်ဗျတကယ်ကြောသူတို့ကကျွန်တော်တို့လာပြီးဈေးကွက်ဖွင့်ထားတော့ဒါကျွန်တော်တို့မှလည်းအတော်လေးကိုစိုးရိမ်ချက်ရှိပါတယ်အမစားကုန်စားသုံးကိုအများစုဒီနောက်တစ်ခါကျွန်တော်တို့ယင်းနေကုန်ပစ္စည်းတွေနောက်တစ်ခါခုနစပယ်ပတ်ဆိုတဲ့ဟလားဂျာကုန်ပစ္စည်းတွေကတော်တော်ကျွန်တော်တို့ကဝင်လာတဲ့ခါကျတော့ကျွန်တော်တို့မှာ trade က balance ကမမြောက်ဖြစ်နေပြန်အဲ့တော့အဲ့လိုဆိုတော့ဒီတစ်ခုကုန်ပစ္စည်းတွေကအရေးအသွေးမြင်မိတာရှိတယ်ဘာမှပြေးက dumping ground လို့ဖြစ်တဲ့သဘောဒါတော့ထောက်ပြတဲ့ခါကျတော့ခုကျွန်တော်တို့ကို ministry မှာဆိုရင်တော့ဝန်ကြီးဌာနကစားသုံးမှုဒီပါကာကွယ်ရေးဦးစီးဌာနဆိုတာဖွဲ့ထားတာပါလေစဖွဲ့ပြီးတော့လုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ဒီမှာလဲကျွန်တော်တို့ဒီယာကုမ္ပဏီတွေကလဲဒီပုဂ္ဂလကုမ္ပဏီကလဲရှင်းပြိုင်မှုအပြည့်ရအောင်ပေါ့ဗျာအချင်းချင်းပြန်ဆိုင်မှုနဲ့လုံးမချဲ့ပြန့်လောရမယ်ဒါပေမဲ့လက်ဝကြီးအုပ်မှုစနစ်ရှိတဲ့အခါကျကုမ္ပဏီစီဝယ်လဲလက်ဝကြီးအုပ်တင်သွင်းပြီးတော့တိုင်းပြည်နဲ့ခုနဆရာမပြောသလိုကျမရင်းမငင်းညွတ်တော့အရေးသိမ်းမြည်တော့ပစ္စည်းတွေကတော်တော်ဝင်လာတဲ့အခါကျတော့ကျွန်တော်တို့အဘယ်ဖြစ်ဖြစ်ဒါနှစ်နိုင်တိုင်းမြေဆွေးနေတိုင်းမြေပြီးတော့မြို့တိုင်းအမြင်နဲ့ကျွန်တော်တို့ကဒါစီဖို့တော့လိုအပ်တာပေါ့လေကျွန်တော်သဘောတော့ကျွန်တော်တို့ကဒီလိုနိုင်ငံကုန်သွယ်ရေးမှာ protection ဆိုတဲ့ကျွန်တော်တို့ကကောက်ကထသဘောမဟုတ်ပါဘူးကျွန်တော်တို့ဒီ encouragement ဆိုတဲ့အားပေးမှုနဲ့ပြည်တွင်းကလုပ်ငန်းရှင်တွေတို့ညှိနှိုင်းပြီးတော့အဖွဲ့အစည်းတို့ပြီးတော့ကောက်ကွယ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ပါ။ကျွန်
တော်ယူရလိမ့်မယ်ထမကြီးကြည့်ရအောင
်။ဟုတ်ကဲ့ပါ။အဲ့တော့ဒီလိုမျိုးဟိုဒီစားသုံးသူကာကွယ်ရေးအသင်းဆိုပြီးတော့ပေါ့နော်ဒီ NGO အဖွဲ့အစည်းတွေဒီအရက်ဖက်လူမှုအဖွဲ့အစည်းတွေလည်းဖွဲ့စည်းထားတာရှိပါတယ်။အဲ့တော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောဒီဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘယ်လိုများစဉ်းစားထားပါလဲရှင
်။စဉ်းစားဖြစ်နေရှိပါတယ်။ဝန်ကြီးဌာနတို့ session တစ်ခုဌာနခွဲတစ်ခုသူတို့တည်ထောင်ထားပါတယ်။ဒါအခုဒီသူတို့ဟိုဒီ senior officer တို့ခန့်မိပါပြီ။စားသုံးသူကာကွယ်ရေးဦးစီးဌာနပေါ့ကာကွယ်တော်ဆိုတာဒီဒီအွားတွေမဟုတ်ပါဘူးဘေးရန်တွေဖြစ်မဲ့ပစ္စည်းမျိုးကာကွယ်တဲ့သဘောတွေမဟုတ်ပါဘူးအပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေမြင်ထုတ်လုပ်သူရောစားသုံးသူရောခုနအန်တရရှိမှုမရှိမှုစသဖြင့်ဒါတွေကိုအဲဒီကိုင်းကြဆောင်းမှာပါဒီနေရာမှာတော့ဒီကျွန်တော်တို့လူမှုဖွဲ့စည်းတဲ့အမိတန်အရေးကြီးပါတယ်ဘာမှပြည်လဲကောင်းတာကလူမှုဖွဲ့စည်းတော်တော်များများကဒေသဆိုင်ရာရော ဒီဒီဟိုပြည်တွင်းမှာဟောပြပလို့တော့တော်တော်များများရှိထားတဲ့အခါကျတော့အင်မတန်အားရွယ်ကောင်းပါတယ်သို့တော်ဒါကျွန်တော်တို့ကခုစတင်ချိတ်ဆက်မှုရအောင်တော့ကျွန်တော်မကြခင်မှာကျွန်တော်တို့ကဒါစတင်ဆောင်ရမှာပါ
ဟုတ်ကဲ့ပါဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ပြီးရဲဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ဆရာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင
်အဲ့တော့ကျွန်တော်စီကဆရာမဆောသောပြောဆိုပေါ့နော်အပြည်သူကဒီနှစ်ပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါးစည်းခံခဲ့ရတဲ့အခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလိုက်သာမျိုးလည်းဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပိုသိတာပေါ့လေဒါကျိုးရဲ့ပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဟိုဒီအတိကြပါလဲပြည်သူ့ရဲ့လိုအပ်ချက်အများကြီးရှိတယ်အလုပ်ကံရရှိရေးအကြမ်းမာရေးပညာရေးသွားရေးလာရေးလုံခြုံရေးတရားဥပဒေစိုးမိုးရေးအဲခုနတစ်ဖက်ကဟိုဒီအရှေ့မြောက်ဘက်ဖြစ်နေတဲ့ငင်းငိုင်စသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အဆိုးအပေါ်မှာအင်မတန်မျှော်လင့်ချက်ကြီးမားပါလဲကြီးမားတဲ့အခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကဒီအဆင်စင်မဲ့ကျွန်တော်လုပ်ပြရမှာပေါ့ဒါလည်းကျွန်တော်တို့အတွက်ဘာခေါ်မလဲစိန်ခေါ်မှုပဲပါနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီဘောင်တွင်းရဆောင်ရကြမှာပေါ့ပိုကန့်သက်ချက်ကကျွန်တော်တို့ကဘတ်ဂျက်ဝင်ရောပေါ့အရာရာမှာကျွန်တော်တို့ကအစိုးရဘတ်ဂျက်ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီဘတ်ဂျက်ကလည်းသိရတိုင်းပဲလေကျွန်တော်တို့မှာကဟိုလူငွေဘတ်ဂျက်အများကြီးပြနေတော့ဒီ budget ကိုရောင်းဝယ်ကိုအဲကျွန်တော်တို့ကကြိုးစားပါတာရောင်းရှာဖို့ကြောတုံးနေရစီစီစေးနဲ့တုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့လာနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူ့ဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့နဲ့အောင်မြင်ပါပ
ါဟုတ်ကဲ့ပါအခုဒေါ်ဆန်းစုကြည်အများအမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရောင်းဝယ်ရေးဝန်ကြီးဌာနဆိုတာလေဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကားပါမဲထုတ်ပေးတဲ့ခေတ္တကဆိုလို့ရှိရင်ဒီခေါင်းဝန်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝန်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဘာတွေများအကောင့်ထည့်ဖို့ကိုစဉ်းစားထားပါလဲရှင
်ဟုတ်ပါအဲ့ဒါတော့ဒါသတင်းမီဒီယာလည်းအများထောက်ပြပါလဲကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကဋ္ဌလည်းပြောပါတယ်အာဂရိတရား၄ပါးမှာဒါခုကိုရင်ကတောင်းရှိတဲ့ပုဂ္ဂိုလ်အားတွေအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်မှုလိုပါတယ်ဒီအာဂရိတရားပြဿနာငွေရေးကြီးရေးတို့အစင်းရောအခဏရမယ်မချမ်းသာမှုကိုလည်းခဏရမယ်ပေါ့
ဗျာလောကန်ရှိပါတယ်
လောကန်ရှိပါဦးတယ်ခဏရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးအဖွဲ့နဲ့ဒါတက်ဒီလိုမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဟိုတုန်းကခရိုနီတို့အာဂရိဆိုတာကသက်ဆိုင်ရာဟိုဥချေအဖွဲ့နဲ့တစ်ဖက်ကကုန်တယ်မြတ်ပေါင်းလို့တာဗောဗျာအဲကျွန်တော်တို့ဘက်ကဥချေအဖွဲ့ကဝန်ကြီးအဖွဲ့ကတုံးမအစိုးရအဖွဲ့ကဒါကင်းစင်သွားမှဆိုရင်တဝက်တော့ညော့သွားတယ်ဗောဗျာအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရာပြည်သူများရဲ့အဲတပါဝင်စောင့်ကြည့်မှုလွတ်တော်လည်းစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖိမြဲအတော်ကြီးကိုညော့နေတော့မှာပါညော့နေလို့ကျွန်တော်တို့လုပ်ပါမယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်ဟ
ုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
စီဝိုင်းရဲ့ကုသရေးဝန်ကြီးဝင်ကြီးဒေါက်တာတန်မြင့်နဲ့တွေ့ဆုံမိမြန်ခင်အပိုင်းနှစ်ကိုစီဝိုင်းကဏ္ဍမှာနားဆင်ခဲ့ကြတာပါဒေါက်ခင်စိုးဝင်းကတွေ့ဆုံမိမြန်ခဲ့တာပါရှင်တက်တန်ရောက်တဲ့လောအစီအစဉ်နဲ့သူယုံကြည်ရကဏ္ဍတွေကိုလည်းမကြခင်မှာထုတ်လွှင့်ပေးဦးမှာပါအခုကတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှယ်မှုမဆုမြတ်ပုံကစီစဉ်ပြီးတော့ကုသညို့ဦးနဲ့အတူတင်ဆက်ထားပါတယ်ရှင်
သတင်းကနေမှတုံးဖို့ရည်ရွယ်တဲ့လေ Minecraft Computer Game ဒီနှစ်နွေရာသီထွက်တော့မယ်တဲ့ကိုသားညုံကြီ
း Microsoft ကြီးညာတော့တွေးလိုက်တယ်ဗျအခုလည်းပဲဒီ Minecraft EDU ဆိုပြီးတော့ရှိနေပြီမဟုတ်လားဗ
ျဟုတ်တယ်လေအခုရှိတာက Minecraft EDU ကိုသားညုံရဲ့အဲ့ဒါ computer ပေါ်မှာ block တုံးလေးတွေနဲ့အစာအုပ်တွေမြို့တွေဂျွာတွေဖန်တီးရတဲ့ Minecraft game ကိုကျောင်းစာသင်ခန်းတွေထဲမှာကျောင်းသားတွေအတွက်ပညာရအောင်ရည်ရွယ်လုပ်ထားတဲ့ version ပေါ့အဲ့ဒီ Minecraft EDU ကို Microsoft company ကအခုဝယ်လိုက်ပြီအဲ့ဒါကြောင့်မို့လို့သူတို့ရဲ့ version အသစ်နဲ့ Minecraft Education Edition ဆိုပြီးထုတ်မယ်လို့ကြေညာခဲ့တာရှင် Minecraft EDU computer game ကိုအခုလောလောဆယ်ကမ္ဘာနိုင်ငံပေါင်း40ကျော်က စာသင်ခန်းပေါင်း 9,000 ကျော်မှလက်ရှိသုံးပြီးတော့စာသင်နေတာရှင့်
သူကကွန်ပျူတာဂိမ်းဆိုပေမဲ့ကျောင်းသူကျောင်းသားတွေကိုဖန်တီးနိုင်ကြတဲ့တောင်းလုပ်ပြီးတဲ့ဂိမ်းမျိုးပါအတန်းထဲမှာရှိနေတဲ့ကျောင်းသားတွေရောဆရာတွေပါအွန်လိုင်းပေါ်မှာချိတ်ဆက်ပြီးတော့အတူလေ့လာသင်ယူနိုင်ဖို့အထူးလုပ်ပေးထားတာဖြစ်တယ်ဗ
ျလေ့လာသင်ယူတဲ့နေရာမှာလည်းမူလရန်းကစပြီးတော့မှကောလိပ်ကျောင်းအထိကျောင်းသူကျောင်းသားတွေ Minecraft EDU ဂိမ်းကိုသုံးနိုင်ကြတာပါစာရေးတာဖတ်တာကနေပြီးတော့သမိုင်းသိပ္ပံသင်ချာအနုပညာပညာရပ်တွေနောက်ပြီးတော့ဒီကွန်ပျူတာပရိုဂရမ်မင်းတို့မြို့ပြစီမံကိန်းတို့အင်ဂျင်နီယာပညာရပ်ပိုင်းမျိုးတွေကိုလည်းလေ့လာသင်ယူလို့ရတယ်။နောက်ဒီ Microsoft ရဲ့အပြောအရတော့စာသင်ခန်းတွေအတွက်ကိုရည်ရွယ်တဲ့ဒီကွန်ပျူတာဂိမ်းတွေကြောင့်မဟုတ်လို့အတတ်ပညာတွေမဟုတ်ဘူးဒီ online ကမ္ဘာထဲမှာနိုင်ငံသားတယောက်ရဲ့တာဝန်တွေကဘာလဲသူတစ်ပါးအပေါ်ဘယ်လိုမျိုးစာနာစိမ်မျိုးထားရမလဲစတဲ့ဒီလူမှုဆက်ဆံရေးပိုင်းအသိပညာတွေအထိကိုနားလည်သိနိုင်ကြတယ်လို့ဆိုတယ်
ရောင်စုံ၄000 block 3000တွေတုံးပြီးတော့ online ပေါ်မှာကိုဖန်တီးခြင်းတဲ့ကဘာကြီးကိုဖန်တီးယူရတာမျိုးမဟုတ်လို့ကျောင်းသူကျောင်းသားတွေကလည်းသဘောကျတယ်ဗျသူတို့တက်ကပညာသင်နေတဲ့လေ့လာနေတဲ့ဆိုတာမျိုးမဟုတ်တော့ဘဲနဲ့ game ကစားနေတယ်လို့မျိုးဖြစ်နေတာပေါ့ဗ
ျဟုတ်တယ်ရှင်ဒီအီတလီမှာမီးတောင်ပေါက်ပြီးတော့ချော်ရည်တွေဖုံးသွားခဲ့တဲ့ရှေးဟောင်းပွန်ပင်မျိုးကြီးအကြောင်းတို့အီဂျစ်ကပီရမစ်တွေအကြောင်းတို့တခါဒီဂရိကရှေးဟောင်းဘုရားကျောင်းတွေအကြောင်းတို့ကိုဒီအတိုင်းသင်မယ်ဆိုလို့ရှိရင်သူတို့စိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်အဲ့လိုမျိုးမြို့ဟောင်းတွေအဆောက်အဦးဟောင်းတွေကိုကိုယ်တိုင်ဒီ online ပေါ်မှာအတုံးလေးတွေနဲ့ပြန်ဆောက်ဖန်တီးမယ်ဆိုလို့ရှိရင်ရှေးဟောင်းမျိုးပြတိဆောက်တဲ့ပြည်သူကပညာရမယ်တခါဒီဘာသာရင်ကျင်းမှုတွေအကြောင်းကိုသိမယ်အဲ့ဒါကကွန်ပျူတာတွေပေါ်မှာကိုယ့်ရဲ့ဖန်တီးနိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပညာရနိုင်မှာဖြစ်တယ်လို့ Minecraft Education Edition ကိုထွင်းနေတဲ့ Microsoft ကပြောပါတယ
် If the kids are so incredibly passionate about this game there's obviously value in it to them
it's not that it helps kids learn different they've been learning that way they've been learning through gaming it helps us see the way that they learn different and I think that is the biggest game changer
Minecraft Education Edition ရဲ့ပတ်သက်တဲ့ Microsoft ရဲ့ဆောင်းပါးထဲမှာဆိုလို့ရှိရင်ဒီ New Zealand နိုင်ငံက Alfriston College ကကျောင်းသူကျောင်းသားတွေက Auckland စစ်သမိုင်းပြတိုင်းနဲ့ပေါင်းပြီးတော့မှဒီပထမကမ္ဘာစစ်ပွဲမှာ New Zealand ပြည်သူတွေဘလို့ပါဝင်ခဲ့တယ်ဆိုတာကို Minecraft game နဲ့ပြန်ပြီးတော့ဖန်တီးလေ့လာကြရတဲ့ဆိုတဲ့အကြောင်းကိုဥပမာပေးထားတယ်ကိုသားညုံရဲ့
အခုလက်ရှိ Minecraft EDU game တွေကအမျိုးမျိုးရှိတယ်ဗျအဓိကကတော့ကိုဖြစ်စေခြင်းနဲ့မြို့တွေရွာတွေနေရာတွေမျိုးဖန်တီးရတာမျိုးဖြစ်တော့ကိုတယောက်တည်းကစားရတာတဲ့ဒီဂိမ်းတစ်ခုတည်းကိုပဲအွန်လိုင်းပေါ်မှာလူတွေအများကြီးချိတ်ဆက်ကစားကြရင်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်။မျှဝေဖန်တီးရတာကလည်းနားလည်သွားကြနိုင်တာပေါ့မဆွေမြတ်မော
။ကျောင်းစာသင်ခန်းတွေအတွက်ရည်ရွယ်တဲ့ Minecraft EDU game တွေအားလုံးကအွန်လိုင်းပေါ်မှာကျောင်းသားတွေအများကြီးချိတ်ဆက်ပြီးတော့ကစားကြအောင်လို့လုပ်ထားတာပါ။ပါဝင်ကစားကြတဲ့သူတွေအနေနဲ့ဂိမ်းပေါ်မှာမူတည်ပြီးတော့မှဂိမ်းထဲမှာသူတို့ပါဝင်ပြီးတော့လုပ်ရတဲ့ပုံစံတွေကမတူကြတော့အတွေ့အကြုံအစ်တွေလည်းရနိုင်တယ်ဒီကဘာအစ်စ်မှာပြဿနာကိုဘလို့အပြေရှားကြမလဲဆိုတာမျိုးနီးသည့်ရှာဖွေတဲ့အတွေ့အကြုံတွေကိုလည်းရနိုင်ကြတယ်လို့ဆရာဆရာမတွေကပြောပါတယ်သူတို့ကိုယ်တိုင်ကလည်းကျောင်းသူကျောင်းသားတွေကိုဒီသူတို့လေ့လာစေခြင်းနဲ့အတိုင်းဂိမ်းတွေကိုပြုပြင်ယူလို့ရတဲ့အတွက်ထိရောက်တယ်လို့ဆိုရဲရှင်
Microsoft က Minecraft EDU game တွေပေါ်မှာခြေခံပြီးတော့ Minecraft Education Edition ကိုဖန်တီးနေကြတာဆိုတော့ Education Edition ထွက်လာလို့ရှင်ဒီ Minecraft EDU သွင်းထားတဲ့ဆက်တွေအားလုံးကိုတစ်နှစ်စာအခမဲ့ download ပေးလို့မယ်လို့သိရတယ်။ Minecraft Education Edition ပဲတက်တက်ကိုယ့်ရဲ့ကွန်ပျူတာထဲမှာ download သွင်းပြီးတော့ကစားမယ်ဆိုရင်တစ်နှစ်စာ5ဒေါ်လာပေးရမှာဖြစ်ပါတယ်။ထွက်ထွက်ချင်းအစမ်းကာလမှာတော့အခမဲ့ပေးထားမယ်လို့ Microsoft ရဲ့ blog မှာရေးထားပါတယ်။
software company ကြီးဖြစ်တဲ့ Microsoft ရဲ့ဒီ Windows software တွေကအရင်တုန်းကတော့စာသင်ခန်းတိုင်းလိုလိုမှနေရာယူထားပေမဲ့အခုနောက်ပိုင်းတော့ဒီ Google ရဲ့ Chrome operating system လိုမျိုးပိုပြီးတော့တံပိုးနေတဲ့ operating system တွေကအစားထိုးလာတဲ့နောက် Apple ရဲ့ iPad တို့ Samsung ရဲ့ Galaxy Note တို့လိုမျိုး tablet computer တွေကကျောင်းကန်းတွေထဲမှာနေရာယူလာတယ်လေ The Verge online media ကြီးရဲ့ဆောင်းပါးထဲမှာဆိုလို့ရှိရင်အဲ့လိုမျိုးအခြေအနေမျိုးတွေကြောင့်မလို့ Microsoft ကကျောင်းသူကျောင်းသားတွေကြားမှာရေပန်းစားနေပြီးသား Minecraft EDU ကိုဝယ်ပြီးတော့မှဈေးကွက်မှာပြန်ပြီးလွှမ်းမိုးနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ရေးတယ်ရှင်
။တခြားမကြည့်နဲ့ Minecraft game ကိုပဲကြည့်လေ။အဲ့ဒီ Minecraft computer game ကိုတကဘာလုံးမှ register လုပ်ကစားနေကြတဲ့သူပေါင်းကသန်း100ကျော်ရှိတယ်လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာရေးထားပါတယ်။ Mobile platform တွေပေါ်မှာကစားနိုင်တဲ့ Minecraft app ဆိုရင်လေApple ရဲ့ App Store မှာရော Google ရဲ့ App Store မှာပါအရောင်းရဆုံးထိတ်တန်း Game App နေရာမှာရှိတယ်တဲ့နောက်တော့ဒီ PC Game အမျိုးအစားတွေမှာဆိုလို့ရှိရင်လေအခုချိန်ထိအရောင်းရဆုံး Game ဆိုပြီးတော့ Microsoft Company ကပြောပါတယ
်အဲ့ဒီ Minecraft Game တော့ကလည်းဒီမူလထွေတဲ့ Company စီကနေပြီးတော့ Microsoft ကဒေါ်လာသန်း 2,000 ကျော်နဲ့ဝယ်လိုက်တာနော် Microsoft လက်ထဲကိုရောက်တာတနည်းခွဲကျော်လောက်ရှိသွားပြီ Game ကအခုချိန်ထိဆက်ပြီးတော့အောင်မြင်နေတော့မှာပဲဒါပေမဲ့အဲ့ဒီ Game App ကြောင့်မို့လို့ Microsoft ကဒီသူ့ရဲ့ smartphone တွေအယောင်တက်မယ်လို့မျှော်လင့်ထားတာဖြစ်မလာတဲ့အချက်ကိုလည်း New York Times သတင်းစာဆောင်းပါးထဲမှာထောက်ပြထားတဲ့ကိုသားညုံရဲ့
အခုတခါ Minecraft Education Edition နဲ့ Microsoft Company ရဲ့အောင်မြင်မှုတိုးဖို့မျှော်လင့်နေတာတော့ဟုတ်ပါပြီ တကယ်တမ်းကျတော့ကျောင်းကနေထဲမှာတုံးနိုင်ဖို့ Office 365 Education ဆိုတဲ့ software မျိုးကလည်းရှိနေပြီးသားလေ။နောက်လက်ရှိ Minecraft EDU game ကိုတုံးလို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးမှာတကယ်တိုးတက်လာတယ်ဆိုတာသက်သေပြနိုင်တဲ့လီလာဆန်းစစ်မှုတွေကလည်းတိတ်မရှိသေးဘူးမဆင်မမွေ
။အခုတော့ဒီ American တွေက main တက္ကသိုလ်ကဒေါ်လာ2,000အကုန်ခံပြီးတော့မှလီလာမှုလုပ်မယ်လို့ကြေညာထားပြီးကိုသားညွန်ဦးရဲ့ game တွေကြောင့်မဟုတ်လို့ဒီတင်ချာသိပ်ပံနဲ့ engineer ဘာသာရပ်တွေအပေါ်ကျောင်းသူကျောင်းသားတွေရဲ့စိတ်ဝင်စားမှုဘလို့တက်ရောက်မှုရှိသလဲဆိုတာကိုလေ့လာကြမှာပါ။တခုရှိတာကတော့ Minecraft game အပါအဝင်ဒီတခြား game တွေကပြဿနာအဖြေရှာတဲ့နေရာမျိုးဒီတခြားသူတွေနဲ့အတူတွဲပြီးတော့အလုပ်လုပ်တဲ့နေရာမျိုးနောက်စိတ်ကူးဖန်တီးမှုနဲ့ဒီဇိုင်းထွင်နိုင်တဲ့နေရာမျိုးလိုမျိုးကျောင်းသူကျောင်းသားတွေတကယ်လက်တွေ့ဒီအလုပ်ခွင်ထဲရောက်တဲ့အခါကျရင်လိုအပ်တဲ့အရေးကြီးတဲ့စွမ်းဆောင်မှုဘိုင်းတွေမှာတော့တိုးတက်မှုတွေရှိနိုင်တယ်ဆိုတာကိုဆရာဆရာမတွေရောဒီလေ့လာတဲ့သူတွေကပါယုံကြည်ကြပါတယ်ရှင
်။မဆုမြတ်မှုစီစဉ်ပြီးကုသောင်းညွဦးနဲ့အတူတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုနားဆင်နေရတာပါ။ပထမကမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးသွားအောင်ပါရှင်။အခုကတော့တတ်တန့်ရောက်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ကမ္ဘာတလောကထင်ရှားကျော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုတော့ပေးဤသနာကျော်ကစီစဉ်တင်ဆက်ထားတာပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တတ်တန့်ရောင်သတင်းလွှာမှာတော့ iHeart Radio ကတချင်းစုပေးပွဲအခမ်းအနားမှာဘယ်သူတွေဆုရရှိသွားပါလဲ။ပြီးတော့ London မြို့တော်မှာပြသတဲ့ Rolling Stones တေးဂီတာအဖွဲ့ကြီးရဲ့သမိုင်းကြောင်ပြတဲ့တစ်ခုဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ။ ABLA 3ရက်နေ့ကကယ်လီဖိုးနီးယားပြည်နယ်Inglewood မှာကျင်းပခဲ့တဲ့ iHeart Radio တချင်းစုပေးပွဲအခမ်းအနားမှာတော့နာမည်ကြီးဆိုတော့ Taylor Swift တယောက်စုသုံးစုချီးမြှင့်ခံခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်အတွက်အကောင်းဆုံးအမျိုးသမီးအမှုပညာရှင်ဆုနဲ့အကောင်းဆုံးတေးတပြားဆုတွေလည်းပါဝင်ပါတယ်။သူရဲ့ Blank Space တချင်းနဲ့အကောင်းဆုံး iHeart Radio တချင်းစုလည်းချီးမြှင့်ခံရပါတယ်။အစောတော့ Justin Bieber က Love Yourself တချင်းနောက်တော့ Company တချင်းတွေကိုဆိုရင်းနဲ့စုပေးပွဲအခမ်းအနားကိုဖွင့်ပေးခဲ့တာပါ။
You know, for the first time, I had...
ဆူပေးပွဲမှာ Taylor Swift ကပထမဆုံးအချိန်မှာပဲစင်မော်ကမိတွေမှိတ်သွားတဲ့အချိန်ပရိသတ်တွေပြန်သွားတဲ့အချိန်သူ့မှာလည်းအမတန်မြင်လို့စရာကောင်းတဲ့အိမ်ပြန်မော်တယောက်ရှိနေပါပြီဆိုပြီးတော့သူ့ရဲ့ရီးစံ Kevin Harris ကိုရည်ညွှန်းပြီးတော့သူ့ရဲ့ချစ်သူကိုကျေးဇူးတင်ကြောင်းပြောသွားခဲ့ပါတယ် Taylor Swift ရဲ့ချစ်သူ Kevin Harris ကိုတိုင်လည်း I Heart Radio ဆူပေးပွဲမှာပြီးခဲ့တဲ့နှစ်အတွင်းအကောင်းဆုံးဆုချီးမြှင့်ခံခဲ့ရပါတယ် Taylor Swift နဲ့အတူနာမည်ကြီးအစိုးရတွေဖြစ်တဲ့ Demi Lovato နောက်ပြီးတော့ Zendaya နဲ့ Diplo တို့လည်း iHeart Radio ဆိုပြီးအသီးသီးရရှိသွားတာပါ။
A lot of people will find this
နာမည်ကြီးအစိုးရပိုနိုနဲ့ဂီတာသမား Edge တို့ကအစင်မော်ဖျော်ဖြေပွဲတွေမှာတီထွင်မှုအကောင်းဆုံးဆုချီးမြှင့်ခံခဲ့ရပါတယ်။အကောင်းဆုံးသချင်းဖြစ်တဲ့ Adele ရဲ့ Hello သချင်းကိုရွေးချယ်ချီးမြှင့်ခဲ့ပြီးတော့ Adele ကတော့ Birmingham မြို့ကနေပြီးတော့ဆုကိုဗီဒီယိုကတစ်ဆင့်လက်ခံရယူခဲ့ပါတယ်ရှင်
။ Hello back to you from Birmingham.
Justin, it's Niall. Are you with Timberlake? So I'm going to go and meet some of the kids.
American Piazza, Town Carolina, Pine, North Augusta, Muma, Zimbabwe. Now, you have to go to the Connecticut and the Sangane, Golf Kazari, and the Nelson Piazza, and the Kaliriku. So, Justin Timberlake, Niall Horanuga, DJ Batima, Jordan, and Jamu Jatavin, and the Abbey, and the Abbey. ဒီ golf ပြိုင်ပွဲက drive chip and putt လို့ထင်ရှားတာဖြစ်ပါတယ်။ The River Golf Club မှာနောက်ဆုံးရှင်ပြိုင်မဲ့ကလေး80ရှိတဲ့နေရာကိုကမောင်းသွားတဲ့ခီးစဉ်အစကနေပြီးတော့အဆိုတော် Justin Timberlake, Niall Horan နဲ့ PGA လှည့်လည် golf ပြိုင်ပွဲတွေမှာနာမည်ကြီး British golf သမားဖြစ်တဲ့ Justin Rose တို့ကအမှတ်တမ်းတင်ထားပါတယ်။Niall Horan က Justin Timberlake နဲ့ Justin Rose တို့ကိုခေါ်သွားပြီးတော့ပြိုင်ပွဲဝင်နေတဲ့ကလေးတွေအားအသင့်ဝမ်းသာသွားအောင်တွားပြီးတွေးလိုက်တာပါ။ Golf ရိုက်ပြိုင်နေတဲ့ကလေးတွေကလည်းအဆိုတော်တွေနဲ့နာမည်ကြီး Golf Champion Justin Rose တို့နဲ့အတူဓာတ်ပုံတွေရိုက်ကြ။ဂေါက်သီးတွေပေါ်မှာအမှတ်တရလက်မှတ်တွေထိုးခိုင်းကြတဲ့ပျော်နေကြကြပါတယ်။ပြိုင်ပွဲဝင်မဲ့ကလေးအများစုဟာအသက်9နှစ်ကနေ10နှစ်နဲ့9နှစ်အရွယ်တွေပါဝင်ပါတယ်။နိုင်ငံတော်ဝမ်းမှာအတော်ဆုံး golf ရိုက်တဲ့ကလေးတွေလို့သတ်မှတ်ထားပြီးတော့တစ်ချိန်မှာထူးချွန်တဲ့အားကစားသမားတွေဖြစ်လာဖို့ရည်မှန်းပြီးတော့အခုလိုမျိုးကျင်းပတာဖြစ်ပါတယ်။ တလောတော့ကမှကျူဘားမှာတွားရောက်ပြီးတော့ဖျော်ဖြေခဲ့တဲ့ The Rolling Stones တေဂီတာဖွဲ့ကြီးရဲ့တမိုင်းကြောင်ပြသတဲ့ပြလိုက်တစ်ခုကိုတော့ Britain နိုင်ငံ London မြို့တော် Sachi ပြခဲ့မှာပြသထားပါတယ်။အနှစ်50ကျော် Rolling Stone အဖွဲ့ရဲ့တမိုင်းတွေပြင်ခေတ်အဆက်ဆက်အသုံးပြုခဲ့တဲ့ Guitar တွေအသံချဲ့ဆက် Amplifiers တွေနဲ့တခြားစာသာအကျန်းချစ်ထားတဲ့အစာရွက်တွေအဖွဲ့သားတွေအသုံးပြုခဲ့တဲ့အစားအသောက်ခွက်တွေကိုတော့ပြခဲ့မှာပြသထားတာပါ။အရင်ခေတ်အဆက်ဆက်အသုံးပြုခဲ့တဲ့ဒူရီယာပစ္စည်းတွေနဲ့ပိုစတာတွေအပြင် Rolling Stone အဖွဲ့ဝင်တွေဝတ်ဆင်ခဲ့တဲ့အဝတ်အစားတွေစင်တွေရဲ့အပြင်အစင်စသဖြင့်အဖွဲ့ပိုင်းပစ္စည်းနဲ့ပုဂ္ဂလိကပိုင်းစုဆောင်းထားတဲ့ပစ္စည်းတွေကိုငှားရမ်းပြီးတော့ပြသထားပါတယ်။
Stones really have a lot of cultural influence that goes beyond.
ဂီတအကြောင်းတစ်ခုတည်းတည်းမဟုတ်ပါဘူး။နှစ်ပေါင်း50လောက်လူကြိုက်များခဲ့တဲ့ရင်ကျေးမှုတစ်ခုကိုပြန်ပြီးတော့ဖော်ထုတ်တာပါလို့ပြကန်းတာဝန်ခံ Eileen Gallagher ကပြောပါတယ်။1960ခုနှစ်တွေအတွင်းမှာ Rolling Stone အဖွဲ့အသုံးပြုခဲ့တဲ့ Olympic Studios ကိုပြခန်းမှာပုံစံတူပြောင်းပြီးတော့အစောက်ပြထားပါတယ်။ခေတ်ဆက်ဆက် Rolling Stone အဖွဲ့ဝင်တွေဖျော်ဖြေပွဲမှာဝတ်ဆင်ခဲ့တဲ့အဝတ်အစားတွေကလည်းခေတ်တစ်ခေတ်ရဲ့ fashion သမိုင်းကိုပြသထားတာလို့ပြလိုက်တာဝန်ခံ Eileen Gallagher ကပဲပြောပါတယ်။ဒီပြခဲဟာရင်ကျေးမှုအနုပညာတမိုင်းကြောင့်နဲ့အဖွဲရဲ့ဂီတမျက်နှိုးသူတွေပေါ်မှာဩဇာတက်ရောက်မှုကိုနောက်လူတွေတွေးနိုင်အောင်လို့ဖန်တီးပေးထားတာလို့သူကဆိုပါတယ်။ Rolling Stone အဖွဲရဲ့နာမည်ကြီးအဆိုတော် Mick Jagger ကတော့လူအဖွဲကြီးရဲ့တရွေ့ရွေ့ဖြစ်စဉ်နေချင်းညာချင်းပြောင်းလဲတာမျိုးမဟုတ်ခဲ့တာကိုဒီပြခဲကထစ်ဟန့်နေတယ်လို့ပြောပါတယ်။ Rolling Stone အဖွဲနဲ့ပတ်သက်ရင်တခြားဖြော်ပြဝဲတွေကိုပဲလူတွေကအာရုံစိုက်နေကြတာပါ။သူတို့အဖွဲ့ရုပ်ရှင်အကား20လောက်ရိုက်ခဲ့ဘူးတာကိုလူတွေသိပြီးတော့မသိကြပါဘူး။ဒီပြကန်းကို Rolling Stone အဖွဲ့နိုင်ငံတကာနယ်လှည့်ဖျော်ဖြေပွဲတွေမစခင်စက်တင်ဘာလအထိပြသထားမှာဖြစ်ပါလိမ့်ရှင်ဒီတက်ကြောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
မဆုမအီးသနာကျော်စီစဉ်တက်ဆက်တဲ့တတ်တန်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားအောင်ပါ။ဒီတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မြန်မာနိုင်ငံတဝမ်းမှာကြုံတွေ့နေရတဲ့ရေရှားပါမှုပြဿနာကိုစူပေါင်းအားနဲ့ဝိုင်းဝန်းဖြေရှင်းရင်ရနိုင်တယ်လို့ယုံကြည်တဲ့ VOA သောရရှင်မနိုးရဲ့အမြင်ကိုယုံကြည်ရာကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တက်ဆက်ထားပါရရှင်။
အဲ့တော့ဒီတော့အဖြစ်အနေနဲ့သူပြောချင်တာကတော့ဒီပြဿနာလေးတခုတော့ဖြည့်ဖြည့်ဖြည့်ဖြည့်နဲ့ဖြည့်တာပေါ့နော်။ဘာလို့ဆိုရင်တိုင်းပြည်လုံးမှာဒီစစ်တော်တွေပြုတ်တည်ရယ်ပြန်ကြတာတွေပျောက်ဆုံးတယ်။အဲ့ဒီဟာအသေးဆက်တာကဟုတ်တိုင်းပြည်လုံးမှာရေရှားတဲ့ပြဿနာအကြီးကြီးဖြစ်နေတယ်။အဲ့ဒါကိုကျွန်တော်တို့ရောင်ကဒီလောက်မဟုတ်ပဲရောင်နဲ့အနည်းဆုံးဖြစ်တဲ့ဒလားတို့ဘာလို့ပါလို့တော်တော်ကြီးကိုဖြစ်နေတာပေါ့နော်။အဲ့ကြောင့်မို့လို့ဒီရေပြဿနာလေးတခုကိုဒီအစိုးရအနေနဲ့ဟုတ်ဖြစ်ရှင်းစေတာပေါ့နော်။ဘာလို့ဆိုရင်ကျမတို့အခုအစုပြီးတော့အခုနေဒီမှာအခုရေလူဟုတ်အခုဒီအခုတည်းဒီအကိုတိုင်းတနက်ပြန်မှာပေါ့ကျမတို့တက်နေတယ်လို့ကိုချွေးနေကြလေးကစုပြီးတော့ရေလူဟုတ်လုံနေရတယ်ပေါ့နော်။ကိုတက်တယ်ကြလို့ဒီပေါ့။အဲကျမတို့ကပထမရှေ့ပြီးနေတယ်တနည်းနဲ့ကတွားပြီးတော့ဒီတက်ပြန်မှာတွားပြီးတက်ပြန်ကရွာလေးတွေမှာရေတော့တူးလိုက်တဲ့ခါကျတော့ဘာလို့ဆက်လာလိုက်ကြီးပါ။ဒါနဲ့လေးချော့ကဘာပြောတတ်လဲဆိုတော့အဲယူလေးရချိုလိုက်တာသူပြောလိုက်တဲ့ခါကျအဲ့ကျမတို့ရှင်ရင်းနေမှရေစုတ်တက်သွားပြီးတော့ဒီစစ်ကောင်ကမသိဘူးဟိုတင်းတူတူကြီးဖြစ်သွားတာအဲ့ဒါကြောင့်မို့လို့ကျမတို့ဒီစနက်ပြန်ဆိုတာဒီရောင်နဲ့နီးနီးလေးလေးချီးတာအဲ့တော့ဒီအညာဒေတာဒီမှာဆိုဘယ်လောက်လောက်ယူလဲပတ်တယ်ဒီဘယ်လောက်ချိုးမှလဲဆိုတာအဲ့တော့ကျတော်စိတ်မကောင်းဖြစ်နေရတာပါအော်ဘာဘာဒီမှာယူဟိုဒီလောက်တောင်မှရှားပါနေပါလားဆိုပြီးတော့သူကစိတ်မကောင်းဖြစ်ရတယ်ပေါ့နော်အဲ့ဒါကိုကျမတို့ကအဲ့ဒါမျိုးကိုတက်တဲ့တလောက်ချင်းနေရလေးရနေရှိပြီးတော့အဲ့ဒါကိုရေခေချီလူဖို့လုပ်နေကြတယ်
ဒါပေမဲ့ကျမတို့ကဟိုဝန်ထမ်းအရင်းကြီးတွေဆိုတဲ့ခါကျတော့ဘယ်လောက်ထိလုပ်သေးနိုင်မှာလဲအဲ့ဒါကိုသူကတင်နေတယ်ဒါလေးကိုနည်းနည်းလေးပို့ပြီးတော့ကြာဟိုထောက်တတ်နိုင်မလားရေရှားတဲ့နေရာတွေကိုပို့ပြီးအစိုးရတကအကူအညီရရင်တော့ပိုကောင်းတယ်လို့ထင်ပါတယ်ကျမတို့ဒီလိုပြည်သူဒီတက်ကိုဟိုပါပေါ့နော်ဟိုအလေးရှင်နေရှာပြီးတော့သူကသူဟိုတက်နိုင်တဲ့နောက်လုံနေကြတယ်ပေါ့နော်ဒါပေမဲ့ရေရှည်မှကြတော့ဘလူးမအကြာကြီးမတက်နိုင်ပါဘူးအဲ့ရမို့သူအစိုးရအနေနဲ့ဒါကိုတတအားအနေနဲ့လိမ့်စေချင်ပါတယ်လက်ကြုံကြီးကတော့တနိုင်တစ်ပိုင်းလေးပေါ့နော်အပိုးလေးဝန်ပါလေးပေါ့အဲ့လိုမျိုးဆိုတော့နည်းနည်းလေးတော်သေးတာပေါ့နော်ဒါပေမဲ့အများကြီးတက်ပါဆိုရင်အဲ့လိုလက်ကြုံကြီးနဲ့မရဘဲနဲ့စက်တုံကင်းဖြစ်လာတယ်စက်တုံကင်းနဲ့ပေပေါင်း3,500ပြီလာတဲ့ခါကျတော့စက်တုံကင်းနဲ့ဖြစ်လာတဲ့ခါကျတော့ဒီကနောက်ပိုင်းကျတော့ဘာထောင်းတာကြလဲဆိုတော့အဲ့ဒီတက်ကိုမောင်းရတဲ့စီဖို့ရယ်နောက်ပြီးတော့ကြီးမောင်းဖို့လူရယ်ရှာရတာရယ်အဲ့တော့ဆက်ကို maintenance လုပ်ရတာလေအဲ့ဒါလေအဲ့ဒီစိတ်တွေကထောင်းအောင်လာပါလေသူတို့အတွက်သူတို့မခံနိုင်ဘူးပေါ့နော်အဲ့ကြောင့်မို့လို့ရင်းနဲ့တက်တက်ပြီးတော့ဒီတောက်ကြီးကိုရင်းနဲ့တက်တက်ပြီးတော့ဒီအစိုးရတွေရောဒီရက်ဖက်အဖွဲ့အစည်းတွေရောဒီမှာတဲ့ PP တွေရောအဲ့ဒါ one one ပြီးတော့တစ်ခုခုကောင်းချေပေါ်လို့ရအောင်လို့ကျမတို့အားကကျမရုံကြည်ရအနေနဲ့ကျမအားပြောချင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရစီစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့အတူ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို view ရဲ့ internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်သလိုထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင် View American တိုင်းရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်မနေ့ပြန်မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့ line meter 32 40 49နဲ့50တို့ကနေဖတ်ယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုမေးဤသနာကျော်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ပြီးဆုံးခံနေအမေရိကန်ကအနုပြုပုံချခဲ့တဲ့ဟီရိုရှိမားမြို့ကိုအမေရိကန်နိုင်ငံသားဝန်ကြီးတူပထမဆုံးရောက်ရှိမှုအနေနဲ့သူရောက်လာရတာအထူးခံစားရပြီးတော့ဂုဏ်လေးယူမိပါကြောင်းပြောကြားသွားခဲ့ပါတယ်။ဟီရိုရှိမားအနုပြုပုံဒဏ်သင်ခဲ့ရတဲ့သူတွေအတွက်ဒုတိယကမ္ဘာစစ်အထိမ်းအမှတ်နေရာကိုနေရတာခီးစဉ်တွင်မှမစ္စတာကယ်ရီရောက်လာခဲ့တာဖြစ်ပါတယ်။ဂရိနဲ့မက်ဆီဒိုနီးယားနှစ်နိုင်ငံနယ်စပ်ကအင်ဒိုမဲနီနယ်စပ်ဖြတ်တဲ့နေရာမှာမက်ဆီဒိုနီးယားရဲတွေကဥရောပကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေကိုမျက်ရည်ရိုပုံတွေရာဘာချီစံတွေနဲ့ပစ်ခတ်ခဲ့တာကြောင့်တင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဒုက္ခသည်တွေရာနဲ့ချီပြီးတော့ဂရိနိုင်ငံဘက်ခြမ်းကနယ်စပ်ခြံစည်းရိုးတွေကိုဖြတ်ပြီးတော့မက်ဆီဒိုနီးယားဘက်ကိုဝင်ဖို့ကြိုးစားရာကနေအခုလိုမျိုးတင်းမာမှုတွေဖြစ်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့တက်တန်းအရင်ဆုံးနိုင်ငံရေးပါတီဖြစ်တဲ့ဒီမိုကရက်ပါတီခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးပါတီတွေဟာစစ်တပ်ကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပူပေါင်းပြီးတော့ဆန့်ကျင်လိုက်ကြပါတယ်။ဒီလိုမျိုးဒီမိုကရက်ပါတီကဆန့်ကျင်လို့ဖွဲ့စည်းပုံအခြေခံဥပဒေတွေကိုလူမှုဆန္ဒခံယူပွဲအောက်လမှာကျင်းပမဲ့ကိစ္စကိုအများကတန်တရားဝင်စီပြီးတော့တစ်ချိန်တည်းမှာပဲတခြားနိုင်ငံရေးပါတီတွေကလည်းအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုဆန့်ကျင်ဖို့တောင်းဆိုကြပါတယ်။လူပေါင်း100ကျော်တည်ဆုံခဲ့ရတဲ့အိန္ဒိယနိုင်ငံမြောက်ပိုင်းကာရလာပြည်နယ်အတွင်းကဟိန္ဒူဘုရားကျောင်းမိလောင်မှုနဲ့ပတ်သက်လို့ဆက်နွယ်တဲ့လူ9ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့စစ်ဆေးမေးမြန်းမှုတွေပြုလုပ်နေပါတယ်ရှင်
။သတင်းကြီးချုပ်ကိုမဲဤသနာကျော်ကြီးညာပေးခဲ့တာပါ။ဒီညပိုင်းစစ်စင်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအကြီးအကဲကတော့ကိုနီလီယပ်စ်ထီနာဖြစ်ပါတယ်။ချမခင်မြူထွေးပါရှင်။ View American တန်ရဲ့ဒီနေ့လာနေညအစီအစဉ်လေးကို19နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ25 kHz 11965နဲ့လိုင်းဒိုမီတာ50 kHz 585တို့ကနေအတန်လွင့်ပေးကြတာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.